Come to you from the Voice of America, Washington.
Voice of America in Burmese.
မင်္ဂလာနေ့စမှာဒေါက်တာရှင်များရှင် VOA American တက္ကသိုလ်နဲ့2024ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Pure Radio စီစဉ်တွေကို live to meter 1925 32တို့ပြင် live လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမာကအစီအစဉ်မှုအဖြစ်တောင်းဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel က Palestine စစ်သွေးကြွ3ဦးကိုတုတ်တင်လိုက်ပါတယ်။အာနာသိမ်းပြီး3နှစ်ကြာမှပိုဆိုးလာတဲ့မြန်မာအခြေအနေကိုကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကတတိပေးထားပါတယ်။မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်အပေါ်တရားစွဲဆိုထားတာကိုထိုင်းတရားရုံးကပယ်ဖျက်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါအခုကြောင့်ပိုင်းနားဆင်ရမယ့်တဲ့မှာတော့မြန်မာနိုင်ငံရဲ့ဘာသာရေးဖိနှိပ်မှုအကြောင်း American လွှတ်တော်အစီရင်ခံစာတင်ပြပွဲနဲ့ပတ်သက်ပြီးတော
့ခရီးရွယ်အပေါ်မှာကျူးလွန်တဲ့ဟာတွေကို Congress အနေနဲ့ဆုံးဖြတ်ချက်ချတင်ပြီးစစ်ပေါင်းစီကနေခရီးရွယ်အပေါ်မှာကျူးလွန်တဲ့ဟာက War Crimes ဆိုပြီးတော့တမ်းဖတ်တင်ပြီး
Maryland ပြည်နယ်ချင်း Association ရဲ့အမှုဆောင်ကြီးကြရေးမှူးပြောသွားတာပါဒီကြောင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဆရာနာတိန်သုံးနှစ်ပြည့်သတင်းဆောင်ပါတွေအပောင်းဝင်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမြင့်ကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာတလာခီးတော့အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်ရမ်မီအနောက်ဘက်ကန်ဒီတာကစေယုံတစ်ခုမှတိုက်ခိုက်ဖို့ပြင်ဆင်နေတဲ့ဟာမတ်စ်အဖွဲ့ဝင်တယောက်ပါဝင်ပါလက်စတိုင်းစစ်သွေးကြွ3ဦးကိုမနေ့ကတုတ်တင်လိုက်တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရတယ်။ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကလည်းဂျနင်းဒီတာမှာရှိတဲ့ Xbina စေယုံကိုအစ္စရေးတပ်ဖွဲ့ဝင်တွေရဲ့ဝင်ရောက်စီးနင်းမှုမှာလူ3ဦးတိဆုံးခဲ့တယ်လို့ပြောပါရတယ်။စေယုံမှာရှိတဲ့စောင့်ကြည့်ရေးကင်မရာကနေမှတ်တမ်းတင်ထားတဲ့ဗီဒီယိုမှာတော့အရက်ဝတ်တွေ၊ဆေးဘက်ဆိုင်ရာဝင်တန်းတွေလိုမျိုးဝတ်ဆင်ထားတဲ့သူတွေ၊ဓခွဲခန်း3အင်္ကျီဖြူတွေဝတ်ဆင်ထားတဲ့လျှို့ဝှက်ဖွဲ့ဝင်တရာစင်ကန့်ဟာတနက်တွေကိုကင်ဆောင်ထားပြီးတော့စေးယုံဇင်းကြံလန်းတစ်လျှောက်လှုပ်ရှားနေပုံတွေကိုတွေ့ရပါတယ်။ပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကတော့အစ္စရေးဘက်ကကျမ်းမာရေးအဆောက်အုံတွေကိုတိုက်ခိုက်နေတာတွေကိုနိုင်ငံတကာကဖိအားပေးဖို့တောင်းဆိုထားပါတယ်။အစ္စရေးကတော့ဟာမတ်စ်အဖွဲ့ကစေးယုံတွေနဲ့ကျမ်းမာရေးအထောက်အကူပြုနေရာတွေရဲ့အောက်မှာရှိတဲ့ဥမင်လှိုင်ကောင်းတွေမှာလက်နက်တွေကိုဖွက်ထားပြီးတော့အရဲသားတွေကိုလူသားတိုင်းအဖြစ်အကာအကွယ်ယူနေတယ်လို့ပြောပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့တပ်မြန်ထိုးစစ်ကြောင့်လူပေါင်း 26,800 ကျော်သေဆုံးခဲ့ပြီးတော့ပြည်သူ85ရာခိုင်နှုန်းနီးပါးဟာအိုးမဲ့အိမ်မဲ့ထွက်ပြေးစေခဲ့ရတယ်လို့ဟာမတ်စ်ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ယူကရိန်းနိုင်ငံအတွင်းကပြင်းထန်အများအပြားကိုရုရှားတို့ကဒရုန်းယာဉ် 35 စီးအပြင်ဘက်ထိန်တပ်တုံးနှစ်ခုနဲ့ပါမနေ့ညကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။မီကိုလာဆူမီ၊ချာက်စီ၊နီပရိုဘက်ထရိုဗက်စ်ခါခီကာဆန်စရိုက်ဒေတာတွေနဲ့မြို့တော်ခီဖ်တို့မှာသူတို့ရဲ့လေကြောင်းကာကွယ်ရေးစနစ်ကဒရုန်းယာဉ်15စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ရုရှားတို့အဓိကထားတိုက်ခတ်တဲ့ပစ်မှတ်တွေဟာလောင်စာစီနဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေဖြစ်တယ်လို့ဆိုပါတယ်။အလားတူပါပဲရုရှားတို့ကလည်းယူကရိန်းကိုပစ်လိုက်တဲ့ဒရုန်းယာဉ် 20 စင်းကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့ဆိုပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသအပါအဝင်ရုရှားနိုင်ငံအတွင်းကဘက်ခရော့ခ်ဘရိုက်စ်ကာလူကာနဲ့ဂျူလတ်ဒေသတွေမှာကြားဖြတ်တိုက်ခိုက်ခဲ့တာလို့ရုရှားစစ်တပ်ကပြောပါတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ကိုနိုင်ငံတော်လျှို့ဝှက်ချက်တွေကိုပေါက်ကြားမှုနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနဲ့သူ့ရဲ့မဟာမိတ်ရှာမာမူခရာရှိတို့ကိုရာဝပင်တီမြို့အထူးတရားရုံးကဆင်ကျက်ချခဲ့တာလို့ခန့်ရဲ့ PTI ပါတီပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်ဟာ2022ခုနှစ်တုန်းကပါလီမန်မှာအယုံကြည်မရှိအဆိုကိုတင်သွင်းခံခဲ့ရပြီးတော့ရှုံးနိမ့်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်ပေးခဲ့ရတာပါ။အခုချမှတ်ထားတဲ့ပြစ်ဒဏ်က2022ခုနှစ်သူယာရုဖြုတ်ချခံခဲ့ရပြီးနောက်ပိုင်းလူစုလူဝေးဘွဲတစ်ခုမှခန့်ရလျှို့ဝှက်တန်တမန်ကြီးဟာစာရင်တစ်ခုကိုထုတ်ဖော်ခဲ့တာနဲ့ပတ်သက်တယ်လို့အစိုးရရှိနေတွေကပြောပါတယ်။သူ့ကိုလွှတ်တော်မှအယုံကြည်မရှိအဆိုတင်သွင်းပြီးတော့ဖြုတ်ချတာကအမေရိကန်နဲ့ပူးပေါင်းကပါကစ္စတန်အင်အားကြီးစစ်တပ်ကကြိုးကင်ကြံစီထားတာကိုစိုက်ဖာလို့ခေါ်တဲ့အဲ့ဒီစာရန်ကတတ်သိပြနေတယ်လို့ခန်းကပြောခဲ့တာပါ။ဒီဆွဆွဲချက်ကိုအမေရိကန်ဘက်ကရောပါကစ္စတန်စစ်တပ်ကပါညှင်းဆို့ထားပါတယ်။ခန်းကိုအကျင့်ပြတ်ချဆမှုနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပြီးတော့အဲ့ဒီအပြစ်ဒဏ်ကြောင့်မို့လို့လာမယ့်လမှာလုံမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါဝင်ခွင့်မရနိုင်တော့ပါဘူးရှင်။
်မြန်မာစစ်တပ်ကစစ်ရေးအရာအင်အားလျော့နေလာချိန်မှာအရသာကျေးရွာတွေကိုတိုက်ခတ်မှုတွေပိုတိုးလှုပ်လာနေတဲ့အတွက်အပြစ်မဲ့ပြည်သူတွေကိုကယ်တင်ဖို့နဲ့မြန်မာစစ်တပ်အပေါ်ပိုပြီးထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်ဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုပါတယ်February 1st ရက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့3နှစ်ပြည့်ကနေအချိန်မှာပဲလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားတာပါပြီးခဲ့တဲ့3လအတွင်းစစ်တပ်ကထိန်းချုပ်တဲ့နေအိမ်တွေစခန်းတွေလက်လွတ်ခဲ့ရပြီးတော့တပ်ဖွဲ့ဝင်တွေအများအပြားလက်နက်ချပြီးထိခိုက်ဒဏ်ရာရတာတွေတိုးလာနေချိန်မှာအရက်သားတွေနဲ့ကျေးရွာတွေအပေါ်လေကြောင်းတိုက်ခတ်မှုတွေနဲ့လက်တုပ်ပြန်တိုက်ခတ်တာတွေပိုတိုးလာတဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါစကောင်စီအာနာဆက်လက်ဆွဲကင်ဖို့အာနာတရားဝင်မှုအပြင်လက်နက်နဲ့ငွေကြေးရဖို့လူတဲ့အကြောင်းနဲ့ဒါရီကိုရနိုင်မဲ့နီလန်းတွေပိတ်ပင်ဖို့ဗတ်ပေါင်းဆောင်ကပိတ်ဆို့တန်ခတ်မှုတွေတိုးပြီးတော့လှုပ်ဆောင်ဖို့နိုင်ငံတကာအတိုင်းအဝန်ကိုကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံအတွက်ပေးတဲ့လူသားချင်းစာနာမှုအကူအညီတွေဟာအတိဒုက္ခရောက်နေတဲ့သူတွေလက်ထဲအမှန်တကယ်ရောက်ဖို့လဲနိုင်ငံတကာအလှူရှင်တွေအနေနဲ့အားမခံဖို့လိုတယ်လို့ Tom Andrews ကပြောပါတယ်။အရက်သားတွေကိုပြစ်မှတ်ထားပြီးတော့စစ်တပ်ကတိုက်ခတ်နေတဲ့အချိန်မှာနောက်ထပ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်လည်းလွတ်လပ်မျှတဲ့ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်တဲ့အကြောင်း Tom Andrews ကပြောဆိုသွားပါတယ်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါညဗီယိုရဲ့ထိတ်တန့်ရောင်သတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပိုဆိုးလာတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုကမ္ဘာကြီးကအပြည့်အဝအာရုံစိုက်မှုမရတဲ့အတွက်ကြောင့်မလို့ဆိုးတဲ့ဆိုးလာနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမှအမင်းကြီးကဒီကနေ့ပဲပြောလိုက်ပါတယ်။ကမ္ဘာတွန်းကအကျက်အတဲတွေကိုဘယ်သူကမှမေ့မပြစ်ဖို့အရေးကြီးပါတယ်။မြန်မာပြည်သူတွေဒုက္ခရောက်နေကြပါပြီ။မြန်မာစစ်တပ်ကပြည်သူတွေကိုကာလရှည်ကြာပြစ်မှတ်ထားတိုက်ခိုက်လာတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာလကနေစပြီးတော့မြန်မာပြည်သူတွေရဲ့အခြေအနေကပိုပြီးတော့ဆိုးဝါးနေပါတယ်လို့ February 1ရက်စစ်တပ်အာဏာသိမ်းမှုနှစ်ပတ်လည်နေ့မတိုင်ခင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးဝန်ထုတ်ပြန်ချက်မှာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီး Volker Tax ကပြောခဲ့တာပါစစ်ကောင်စီတပ်တွေနဲ့အတိုက်အခံလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ဖြစ်နေခဲ့ရပြီးတော့အရက်သားအသေးအပြောက်လည်းများနေပါတယ်ဒါအပြင်မြန်မာစစ်ကောင်စီတပ်တွေဟာစစ်မြေပြင်မှာတဆင့်ပြီးတဆင့်ဆုပ်ယုပ်မှုတွေနဲ့ကြုံနေရတဲ့အတွက်အရက်သားနဲ့လက်နက်ကိုင်ခွဲခြားခြင်းမလုပ်နိုင်တော့ဘဲနဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုပြင်းပြင်းထန်ထန်ပြုလုပ်လာတယ်လို့လည်းပြောပါတယ်ခိုင်မာတဲ့သတင်းအရင်းမြစ်တွေအရပြီးခဲ့တဲ့အောက်တိုဘာလကနေစပြီးတော့လူပေါင်း954ဦးသေဆုံးခဲ့တာကိုအတည်ပြုနိုင်ခဲ့ပြီးတော့2023ခုနှစ်မှာစစ်တပ်ကြောင့်သေဆုံးရတဲ့အရက်သားဦးရေဟာ1600ကျော်တိမြင့်တက်လာပြီးတော့အရင်နှစ်ကထက်300ခန့်တိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံပြီးလုပ်ငန်းလုတ်ကင်နေကြတဲ့ဩစတြေးလျတယံဇာတဒူးဖော်ရေးလုပ်ငန်းတွေဟာမြန်မာစစ်ကောင်စီကိုဗန္ဒာရေးအရာထောက်ပံ့ရာရောက်နေတယ်လို့ Justice for Myanmar အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ် Justice for Myanmar ကထုတ်ပြန်တဲ့ Mice AgainstHumanity လို့အမည်ပေးထားတဲ့အစီအစဉ်ခန်းစာအရမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံထားတဲ့တရားစာတဒူးဖော်ရေးကုမ္ပဏီအများအပြားရှိနေပြီးတော့အဲ့ဒီကရတဲ့ဝင်ငွေတွေနဲ့စစ်ကောင်စီကအတိုက်အခံအားစုတွေကိုဖြိုခွင်းမှုအတွက်အသုံးပြုနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတရားစာတဒူးဖော်တဲ့လုပ်ငန်းလုပ်ကိုင်နေတဲ့ဩစတြေးလျကုမ္ပဏီအနည်းဆုံး10ခုလောက်ရှိတယ်လို့ Justice for Myanmar အဖွဲ့ကထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၃နှစ်ကြာလာတဲ့အထိစစ်ကောင်စီအတွက်ဝင်ငွေအများပြားရရှိစေတဲ့လုပ်ငန်းတွေရပ်တန့်ဖို့ဩစတြေးလျနိုင်ငံကပြက်ကွက်နေစေဖြစ်တယ်လို့ Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်ကပြောပါတယ်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့လုပ်ငန်းသဘောတဘာဝစစ်ကောင်စီကိုဘယ်လိုပုံစံနဲ့ငွေပေးချေတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းရရှိတဲ့ဝင်ငွေတွေကိုစစ်ကောင်စီကလူခွေရေးချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးခြင်းရှိမရှိစတာတွေကိုကုမ္ပဏီတွေထံမေးခွန်းထုတ်ခဲ့ပေမဲ့အများစုကအကြောင်းပြန်ကြားခြင်းမရှိဘူးလို့ Justice for Myanmar အဖွဲ့က VOA ကိုပြောပါတယ် Justice for Myanmar အဖွဲ့ရဲ့မေးခွန်းတွေကိုအကြောင်းပြန်ခဲ့တဲ့ Night Piso ကုမ္ပဏီကတော့သူတို့ကိုတရုတ်ဝမ်ပေါင်ကုမ္ပဏီကငှားခဲ့ပြီးတော့အခုဒီမြန်မာနိုင်ငံအတွင်းမှာလုပ်ငန်းတွေဆက်လက်လုပ်ကိုင်နေစေဆိုတာကိုအီးမေးလ်နဲ့အကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်ရှင်
ထိုင်းနိုင်ငံကိုထွက်လာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်ဖေဖော်ဝါရီလကုန်မှာထိုင်းနဲ့မြန်မာစစ်ကောင်စီကြားဆွေးနွေးမှာဖြစ်ပြီးတော့နှစ်နိုင်ငံကြားမှာဆက်သွယ်ရမယ့်လမ်းကြောင်းတွေနဲ့နေရာတွေတတ်မှတ်သွားမယ့်အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်မြန်မာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးရေးဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားမှာဘုံသဘောတူညီချက်ဖြစ်ပြီးတော့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုတခြားအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကလာအိုနိုင်ငံလူဝမ်ပရာဗန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါအာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံသားဝန်ကြီးဆလန်ဆိုက်ကိုမစစ်နဲ့တွေ့ဆုံပြီးမြမအရေးလောင်နိုင်ငံအခြေကမှုတွေကိုထောက်ခံတဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကပြောဆိုချက်တွေကိုဒီနေ့ထုတ်ဘန်ကောက်ပို့စ်သတင်းစာမှာလည်းရေးသားထားပါတယ်ရှင်
ထိုင်းနိုင်ငံကိုထွက်လာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးနိုင်ရေးဖေဖော်ဝါရီလကုန်ထိုင်းနဲ့မြန်မာစစ်ကောင်စီအကြားဆွေးနွေးပြီးတော့နှစ်နိုင်ငံကြားဆက်သွယ်မဲ့လမ်းကြောင်းနဲ့နေရာတွေသတ်မှတ်သွားမဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးပမ်ပရီဘဟန်ဒါနူကာရာကပြောဆိုပါရယ်မြန်မာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးရဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားပုံသဘောတူညီချက်ဖြစ်ပြီးတော့ထိုင်းနိုင်ငံရဲ့သဘောအဆိုပြုချက်ကိုတခြားအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးကလာအိုနိုင်ငံလမ်ဘရာဘန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာပါအာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့ဝန်ကြီးဆလန်ဆိုင်ကွန်မတ်ဆင်နဲ့တွေ့ဆုံပြီးတော့မြမအရေးလာအိုနိုင်ငံရဲ့ချင်းကပ်မှုတွေကိုထောက်ခံတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောဆိုချက်တွေကိုဒီကနေ့ဘန်ကောက်စ်ပူသတင်းစာမှာရေးသားထားပါတယ်။အာဆီယံအရှေ့တောင်အာရှနိုင်ငံများအသေးရဲ့အဆင့်မြင့်ဆွေးနွေးပွဲတွေမှာမြမစစ်ကောင်စီဘက်ကကိုယ်စားလှယ်ပါဝင်လာတာကိုကြိုဆိုတဲ့အကြောင်းပြောဆိုပြီးတော့စစ်ကောင်စီဘက်ကလည်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုတုံ့ပြန်ဆောင်ရွက်ဖို့လိုတယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။မြမဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီရေးကိစ္စတွေလေ့လာဖို့ February 6ရက်နဲ့9ရက်တွေမှာထိုင်းနယ်ဆက်မဲဆောင်မြို့ကိုတွားမဲ့အကြောင်းလဲထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မအလိမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့မြန်မာနိုင်ငံရဲ့ဘာသာရေးဖိနှိပ်မှုအကြောင်းအမေရိကန်လွှတ်တော်အစီရင်ခံတင်ပြပွဲသတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်ဆရာနာသိမ့်မီနောက်ပိုင်းမြန်မာနိုင်ငံမှာလူနည်းစုခရစ်ယာန်ဘာသာဝင်တွေအပေါ်ပိုးပြီးတော့ပြစ်မှတ်ထားဖိနှိပ်နှိပ်စက်ညှဉ်းပန်းမှုတွေမြင့်တက်လာနေပြီးတော့လူသားချင်းစာနာထောက်ထားမှုအခြေအနေဆွဆွရွရွကျဆင်းနေတဲ့အကြောင်းဘာသာရေးအဖွဲ့အစည်းတွေနဲ့လက်တွေ့ကွင်းဆင်သုတေသနပြုလေ့လာထားသူတွေကအမေရိကန်လွှတ်တော်ကိုမနေ့ကတင်ပြကြပါဗျ။မနေ့ကတနင်္လာနေ့အမေရိကန်အောက်လွှတ်တော် Reban House အဆောက်အုံမှာကျင်းပတဲ့မြမအရေးအစီရင်ခံတင်ပြပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ကိုငင်းညံ့အေးကပြောပြပေးပါမယ်ရှင်
။ American Congress ဆွတ်တော်မှာကြားနာတဲ့ခုရှင်းလင်းပွဲမှာစနသိမ့်ပြီးနောက်ပိုင်းချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံတဝမ်းမှာဘာသာရေးအဆောက်အုံတွေဘာသာရေးဆရာတွေနဲ့တင်းအောင်ဆရာတွေအပါအဝင်လူနည်းစုဘာသာဝင်တွေအပေါ်ကိုပြစ်မှတ်ထားပြီးဖိနှိပ်တာတိုက်ခိုက်တာတွေကိုအဓိကမီးမောင်းထုတ်ပြီးတင်ပြခဲ့ပါတယ်။ American လွှတ်တော်နဲ့ American အစိုးရအနေနဲ့မြန်မာအရေးမှာပုံမူပြီးတော့လေးပေးဆောင်ရွက်ကြဖို့လဲလာရောက်ရှင်းလင်းသူတွေကတိုက်တွန်းခဲ့ကြပါတယ
်။ဒီအစီရင်ခံတင်ပြတဲ့ပွဲကို American Congress လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌChrisman ကိုတိုင်လက်ခံကျပတာပါမြမအရေးနစတိုးလွတ်ဖို့ကို New Jersey ပြည်နယ်အောက်လွတ်တော်အမှတ်လည်းဖြစ်တဲ့ Christmas ကအခုလိုတိုက်တွန်းပါတယ
် I think the importance of this meeting is to get all of us to redouble our efforts to help the children
ဒီစည်းဝေးရဲ့ရေးပါမှုကမြန်မာနိုင်ငံကိုကူညီဖို့ပြောင်းလဲဖို့နဲ့ Congress လွတ်တော်မှာတစ်ခါပြန်အာရုံစိုက်ခံရဖို့ကြိုးပမ်းအားထုတ်မှုတွေကိုနစတိုးလွတ်ဖို့ပဲလို့ကျွန်တော်ထင်ပါတယ်ကွန်ဂရက်အောက်လွှတ်တော်မှာအရင်ကမြမအရေးဥပဒေပြုမှုတွေလုပ်နိုင်ခဲ့ပြီးတော့အကျိုးရှိတဲ့အလုပ်တွေကိုလုပ်နိုင်ခဲ့ပါတယ်။စစ်ဆိုးရကအနိုင်မယူနိုင်လောက်အောင်အင်အားကြီးနေတာမျိုးမဟုတ်ပါဘူး။ဒါကိုစီးရေးအခြေအနေတွေမှာတွေ့နေရပါတယ်။ဒေါ်လာရင်းအင်အားစုတွေမှာလည်းတွေ့နေရပါတယ်။ကျွန်တော်တို့အောက်လွှတ်တော်အနေနဲ့တစုတစည်းတည်းရှိဖို့လိုပါတယ
်။ဒီဘွဲမှာမြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေလှုပ်ရှားနေတဲ့ Chin Association of Maryland CAM ဖွဲ့ကလည်းခရီးဘာသာဝင်တွေဖိနှိပ်ခံနေရတဲ့2023ခုနှစ်နှစ်ချုပ်အစီရင်ခံစာနဲ့အိန္ဒိယနိုင်ငံမီဇိုရန်ကိုထွက်ပြေးခဲ့ရတဲ့မြန်မာပြည်ကဒုက္ခသည်တွေကြုံတွေ့နေရတဲ့အခြေအနေအစီရင်ခံစာကိုလည်းထုတ်ပြန်ခဲ့ပါတယ်။လူသားချင်းစာနာထောက်ထားမှုအခြေအနေဆိုးဝါးလာနေတာကိုသုတေသနပြုလေ့လာခဲ့သူတွေနဲ့စစ်ကောင်စီရဲ့ဖိနှိပ်မှုတံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကလည်းသူတို့ရဲ့အတွေ့အကြုံတွေကိုဒီပွဲမှာလွတ်တော်တာဝန်ရှိသူတွေကိုထွက်ဆိုတင်ပြခဲ့ပါတယ်။ဒီပွဲကိုအမျိုးသားညွတ်အစိုးရ NUG ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH တာဝန်ရှိသူတွေလည်းတက်ရောက်ကြပြီး CRPH ဥက္ကဋ္ဌဖြစ်တဲ့ဦးအောင်ကြည်ညွန့်ကအဖွဲ့မှတ်ချက်စကားပြောပါတယ်။ အန်ယူဂျီသမ္မတရုံးရဲ့ပြောခွင့်ရဦးကျော်စောကတော့ဒီလိုလွှတ်တော်တာဝန်ရှိသူတွေကိုတိုက်ရိုက်တင်ပြခွင့်ရတာကအကျိုးရှိတယ်လို့ပြောပါတယ
်ဒီ host တို့တဲ့ရဲ့အင်ရှင်ကတော့ဒီ congressman Chris Smith သူကတော့နိုင်ငံကြီးရာကော်မတီ sub committee ဥက္ကဋ္ဌလည်းဖြစ်တယ်ဆိုတော့ဟောတော့ congress ကဟောဒီ win ဟောဒီတာဝန်ရှိသူတွေလာကြတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာဒီဘယ်လိုလို့စစ်တပ်ကစစ်အစိုးရနေပြီးတော့ဒီအကြမ်းဖက်စစ်ကောင်စီကနေပြီးတော့လုံနေလို့ပြည်သူတွေဘယ်လောက်ဒုက္ခရောက်တယ်အထူးသဖြင့်ဟောဒီလူနည်းစုခရိယန်တွေဘယ်လိုဒုက္ခရောက်တယ်ဆိုတဲ့ဟာကို highlight လုပ်နိုင်ခဲ့တယ်နောက်ပြီးတော့နောက်တစ်ခုကကြောက်တော့အခု Burma Act ပေါ့နော် Burma Act အားနေပြီးတော့မြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့လူတွေကိုပေးဖို့ဒီကျွန်တော်တို့ဟောဒီမိုကရေစီအင်အားစုတွေကိုပေးဖို့ဆိုတဲ့ဟာတွေအဲ့ဒါတွေကဘယ်လိုရရှိဖို့အတွက်ဘယ်လိုတွန်းအားပေးရမလဲဆိုတာဒီ Congress ကအခုလိုမျိုးဒီ Congressman Chris Smith လိုမျိုးကောင်းဆောင်ပိုင်းကနေပြီးတော့တွစ်ဆုံကြတဲ့ဟာအင်မတန်မှလည်းကြိုးရှိတယ်သူတို့ကလည်းဒီမှာဟိုကျန်းမာချက်တွေနားထောင်ပြီးတော့တွန်းအားတည်းရဲ့အနေနဲ့ American Congress နဲ့ Congress ကအတီးပြုတ်ထားပြီး American အစိုးရကိုဆက်ပြီးတွန်းအားပေးဖို့ကိစ္စတွေလည်းဆက်လက်လုပ်ဆောင်တော့မှုရှိတယ်လို့ပြောကြတယ
်ဒီအစီအစဉ်ကန်ဆာကျန်းမာပွဲကိုစီစဉ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားမှုဇိုထုံးမွန်ကမြမရေးထိတိရောက်အကူအညီပေးဖို့နဲ့စစ်ကောင်စီကဖန်ထားတဲ့သရုပ်ဆရာတွေအရေးတော်ဆတ်စကြီးအပေါင်းဝင်ဖန်စီခံရသူတွေအရေးတိုက်တွန်းနှိုးဆော်တာတွေလုပ်သလိုစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုအမေရိကန်တွေနဲ့ကြီးလေးနဲ့ရာဇဝတ်မှုတွေဖြစ်သတ်မှတ်ဖို့တောင်းဆိုပါတယ
်ခရီးရန်တွေအပေါ်မှာကျူးလွန်တဲ့ဟာတွေကိုကွန်ဂရက်စ်အနေနဲ့ဆုံးဖြတ်ချက်ချတင်ပြီးဆုံးဖြတ်ချက်ချတဲ့အခါမှာခရီးရန်တွေကိုအခုလိုဆက်လက်ပြီးတော့ဟိုပါပေါ့နှိစက်မှုတွေဘာသာရေးဖျားချောင်းတွေဖျက်ဆီးတာတွေဖုန်ကြီးတွေပါစတာတွေထောင်ချထားကိုရပ်ပစ်ဖို့ပြီးတော့အစိုးရကိုလည်းကျွန်တော်တောင်းဆိုတယ်အခုလို့စစ်ကောင်စီကနေခရီးရန်ပေါ်မှာကျူးလွန်တဲ့ဟာက war crimes ဆိုပြီးတော့တမ္ပတင်ပြီးပြီးတော့ crimes against humanity ဆိုပြီးတော့တမ္ပတင်တယ်အဲ့ဒါကိုကျွန်တော်တောင်းဆိုပါတယ
်ဒီဘက်မှာထုတ်ပြန်တဲ့အစီအခန်းစာနှစ်ဆောင်မှာတော့ဆက်လက်သိမ့်ပြီးနောက်ပိုင်းချင်းပြည်နယ်ကီနီကိုကယားပြည်နယ်အချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာခရီးရန်လူမှုအတိုင်းဝိုင်းပေါ်စစ်ကောင်စီစစ်တပ်ရဲ့ဖိနှိပ်မှုတိုးလာနေတာကိုမှတ်တမ်းတင်ထားပြီးမြန်မာနိုင်ငံဟာ2024ခုနှစ်အတွက်ခရီးရန်ဘာသာဝင်တွေကိုယုံကြည်ရာကိုးကွယ်ဝတ်ပြုဖို့အတွက်အခက်အခဲဆုံးဖြစ်လာနေတဲ့ကမ္ဘာနိုင်ငံ50ဆင်းမှာပါဝင်နေတယ်လို့ဖော်ပြထားပါတယ်ညာ
ကိုကြီးညာရင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဆရာနာတိန်သုံးနှစ်ပြည့်တင်းဆောင်မာတွေကိုတင်ဆက်ပေးပါမယ်အခုတော့ဆရာနာတိန်သုံးနှစ်မှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုပြောပြပေးကြပါတယ်စစ်ကောင်စီအာဏာသိမ်းထားတဲ့ကာလအတွင်းမှာအာဏာသိမ်းမှုနဲ့ဆက်ဆက်ဖမ်းဆီးခံရသူပေါင်းဟာတောင်းနဲ့ချီရှိနေပြီးတော့ဖမ်းဆီးခံရသူတွေဟာခေတ်ဆက်ဆက်မကြုံဘူးတဲ့ညှဉ်းပန်းဖိနှိပ်မှုမျိုးစုံရင်ဆိုင်နေရတယ်လို့အကျဉ်းသားတွေနဲ့အကျဉ်းသားတွေကိုကူညီစောင့်ရှောက်သူတွေဘက်ကပြောပါတယ်စစ်ကောင်စီကနိုင်ငံတော်ဝန်အကျဉ်းထောင်တွေတဲကအကျဉ်းသားပေါင်းတင်ကနန်းနီးပါးလွှတ်တာမှာနိုင်ငံရေးအကျဉ်းသားထောင်နဲ့ချီသာပါဝင်ခဲ့တယ်လို့လည်းမြမမဟာဗျူဟာနဲ့မူဝါဒလေလာရေး Institute ISV မြန်မာကထုတ်ပြန်ပါတယ်။သုံးနှစ်တာကာလအတွင်းထောင်တွင်းအခြေအနေတွေဘလောက်ဆိုးဝါးနေတယ်လဲဆိုတာကိုရန်ကုန်ကစူးစီးတင်ပြထားတာကိုမက်ခင်ဖြူတွေပြောပြပေးပါရှင်
။အာဏာသိမ်းသုံးနှစ်တာကာလအတွင်းမှာအာဏာသိမ်းမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသား3000ထက်မနည်းရှိနေပြီးဖမ်းဆီးခံရသူတွေဟာခေတ်အဆက်ဆက်မကြုံဘူးတဲ့ဖိနှိပ်မှုမျိုးတွေလူခွင့်ရေးချိုးဖောက်ခံရတာအပြင်စေကူတာခွင့်မရတာရာဆွေးအကျဉ်းသားတွေရဲ့နှိပ်စက်ခံရတာလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာစတဲ့ဖိနှိပ်မှုမျိုးစုံကိုခံစားနေရပါပဲလို့ထိရောက်တဲ့ကာကွယ်ပေးမှုတွေမရှိဘဲဖိနှိပ်မှုတွေကိုခံစားနေကြရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကပြောပါရယ်အကျဉ်းသားတွေအကျဉ်းထောင်ထဲမှာဘယ်လိုဖိနှိပ်ခံရသလဲဘယ်လိုအခက်အခဲတွေကြုံနေရသလဲဆိုတာကိုသူကအခုလိုပြောပြပါရယ
်ပုံပြီးဆိုလာတာကတော့2022အကွန်2023မှာဆိုရင်ပေါ့အကျဉ်းထောင်ငမရှိရဲ့အကျဉ်းသားတွေကိုပါပြင်ပကိုခေါ်ယူပြီးမှတက်ဖြတ်တဲ့အချိန်ကိုမှသူတို့2023မှာတည်ရတာကျူးလွန်လာတယ်ဒီအမျိုးသမီးတွေကိုပါပေါ့နော်လိမ်မိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်းတယ်လို့ပဲတက်မှတ်လို့လည်းရရတာပေါ့အမျိုးသမီးတွေရဲ့အလိုဆန္ဒမပါဘဲနဲ့သူတို့ရဲ့ကိုအင်္ကာတွေပေါ့နော်သူတို့ရဲ့ဒီလိင်္ကာတွေကိုလက်တွေနဲ့နိုင်ယူစစ်ဆေးတာတွေပေါ့နော်ဓမ္မနာလာချိန်မှာမဆောင်သူတို့စစ်ဆေးတာတွေကတော်တော်လေးကိုမှဒီ2024အစောပိုင်းမှာကျွန်တော်တို့မြင်လာရတယ်ပို့ပြီးကြုံလာရတယ်ပေါ့နော
်သုံးနှစ်တာကာလအတွင်းစစ်ကောင်စီကလူငယ်တက်တာကွင်းနဲ့14ချိန်လွှတ်ပေးခဲ့တာမှာတော့အကျဉ်းသားပေါင်း 9,000 ကျော်ပြန်လွှတ်ခဲ့တာရှိပြီးနိုင်ငံရေးအကျဉ်းသားကတော့ 8,000 ကျော်သာပါဝင်တာဖြစ်တဲ့အကြောင်း ISB အစိုးရကဖော်ပြထားပါတယ်။ ရခိုင်နှုန်းအဖြစ် 8.3 ရခိုင်နှုန်းသာပါဝင်ခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။2021အာနာသိမ်းမှုနောက်ပိုင်းကနေဒီနှစ်ဇန်နဝါရီလနောက်ဆုံးပတ်အထိအာနာသိမ်းမှုကိုစန့်ကျင်သူစုစုပေါင်း 3,000 ထက်မနည်းအဖမ်းခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။မကြသေးခင်ဒီ2024ခုနှစ်ဇန်နဝါရီလလွတ်လပ်ရေးနေ့မှာလွှတ်ပေးခဲ့တဲ့ပြည်ထောင်လွှတ်ငြိမ်းခွင့်မှာဆိုရင်အကျဉ်းသား 9,600 ကျော်လွှတ်ပေးတဲ့အထဲမှာနိုင်ငံရေးအကျဉ်းသားက81ယောက်သာပါဝင်ပါတယ်။ဒီထက်ကအများစုဟာလေလွတ်ရစေခံနေတဲ့အကျဉ်းသားတွေဖြစ်ပြီး၃နှစ်အတွင်းလွတ်ပေးခဲ့တဲ့လူငယ်တွေမှာလွတ်လာတဲ့သူတွေအကုန်ကလွတ်ရစေတွေများပါတယ်။အထင်ကရခေါင်းဆောင်ပိုင်းတွေနဲ့အထင်ကရတက်ကြွလှုပ်ရှားသူတွေပါဝင်တာတော့မရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ AABB ပြောခွင့်ရကတော့ဒီနိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတာကလက်ရှိနိုင်ငံတကာဖိအားတွေရော့ချလာဖို့တတ်တတ်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေကိုအတုံးချယုံသူတို့ရဲ့ဖိအားတွေကိုရှော့ချဖို့အတွက်နိုင်ငံရေးအကျဉ်းသားတွေကိုတစားကန်နေနေနဲ့ဖမ်းဆီးထားတဲ့သဘောဖြစ်နေတယ်လို့ဝေဖန်ပါတယ်။ထောင်တွင်းမှာနိုင်ငံရေးသမားတွေဟာခေတ်ဆက်ဆက်မကြုံဘူးတဲ့ဖိနှိပ်မှုတွေကိုခါးစည်းခံနေကြရတာကိုနိုင်ငံတကာဘက်ကပြတ်ပြတ်သားသားလုပ်ကိုင်မှုလို့လည်းထောက်ပြပါတယ
်။ဒီပြည်တွင်းထဲမှာဒီအကျဉ်းဆောင်တွေပတ်သက်တဲ့ဆိုလို့ရှိရင်အဓိက ICRC ပေါ့ဗျ။အဲ့တော့ ICRC အနေနဲ့လည်းသူတို့ဒီအကျဉ်းဆောင်တွေကိုဝင်ရောက်လေ့လာခွင့်အဲ့ဒီအရင်နိုင်ငံရေးအနေနဲ့တွေ့ဆုံဝင်ဒါရီသူတို့တောင်းဆိုနေတာအချိန်ပေါင်းများစွာဖြစ်နေ။ဒါပေမဲ့စေအုပ်စုကလုံးဝခွင့်ပြုထားတာမရှိ။သူတို့ခွင့်တောင်းနေအချိန်ချင်းခွင့်တောင်းနေခွင့်မပြုနေတဲ့အနေအထားမျိုးမှာဘာဖြစ်လို့ဒီစေအုပ်စုနဲ့ MOU ထိုးပြီးတော့ပြည်တွင်းထဲမှာရည်တည်နေရအောင်ပါလဲ။အဲ့တော့ ICRC နေနဲ့ဒီစေအုပ်စုလက်အောက်မှာမနေတော့ဘဲနဲ့ကျွန်တော်တို့အပြင်ကိုပြန်ထွက်မယ်။ထွက်ပြီးတော့ထွက်ပြီးတဲ့အချိန်ကျလို့ရှိရင်စေအုပ်စုကိုဒီကပိုးလည်းဖိအားတွေပေးနိုင်ဖို့အတွက်လုပ်အောင်
စစ်ကောင်စီဟာထောင်တွင်းလူတွေ့ခွင့်ကိုပြီးခဲ့တဲ့အောက်တိုဘာလလောက်မှာပြန်ပြီးတော့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လူတွေ့ခွင့်ဆိုတာမှာတချို့ထောင်တွေမှာ10နှစ်အထက်နှစ်ကြီးကျနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုတော့လုံခြုံရေးအကြောင်းပြချက်နဲ့အခုထိတွေ့ခွင့်မပေးခဲ့ပါဘူး။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည် NLD နိုင်ငံကတူဖြစ်တဲ့ဦးဝင်းထိန်ကိစ္စဝိရနာခန်းစားနေရတဲ့ဒေါက်တာစောမြင့်မောင်အပြင်တချို့တိုင်းရဲ့ပြည်နယ်ဝန်ကြီးချုပ်တွေတက်ကြွလှုပ်ရှားသူတွေအခုထိတွေ့ခွင့်မရသေးတာပါ။တွေ့ခွင့်ရတဲ့သူတွေထဲမှာလည်းထောင်ဝင်စားပါဆယ်ပေးပို့တာမှပါဆယ်မရောက်တာထောင်ချသူတွေထောင်ထဲသုံးဆွဲဖို့ငွေကြေးပေးပို့တာပါလေလက်မှတ်အတူလုတ်ခိုးထုတ်တာထောင်ဝင်စားပါဆယ်တစ်ခါပေးပို့မယ်ဆိုရင်စက်ကြီးသဘောပေးပို့နိုင်မှသာပေးနိုင်တာစတဲ့ခက်ခဲတွေကိုမိသားစုဝင်တွေခံစားနေရတယ်လို့ထောင်ဝင်စားပါဆယ်တွေနဲ့ပတ်သက်လို့မိသားစုဝင်တူကကြုံတွေ့နေရတဲ့အဖြစ်အပျက်ကိုအခုလိုပြောပြပါဗျာ
။ဥမာပစ္စည်းအရင်က10မျိုးထည့်ပေးလိုက်ပြီဆိုလို့ရှိရင်ဒီလိုရောက်တာ5မျိုးလောက်ပဲရောက်တယ်ဗျာ။အနည်းဆုံးကြားထဲမှာသူတို့ဟိုကဟိုကောင်တာတစ်ခုနိုင်တယ်ဒီကောင်တာတစ်ခုနိုင်တယ်သူတို့ဝင်ရတဲ့တစ်ခုနိုင်တယ်ဆိုတော့အဲ့မှာ3ခုလောက်ကိုအသာလေးပြတ်သွားပါကြီးကအဲနောက်တစ်ခုကျတော့ဒီပတ်စံနေပါလေးပေးရဆိုလို့ရှိရင်လည်းကျွန်တော်တို့ကဥမာကျွန်တော်တို့မသွားနိုင်တဲ့လားရဆိုလို့ရှိရင်အရင်ကနေတော့ပတ်စံဆွဲပေးရတယ်ဝင်တဲ့ကိုဝင်တဲ့ကိုဥမာသတိတောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့သတိ2000အနည်းဆုံးသတိ2000ဆွဲပေးရတယ်ဘာလို့လဲကြားထဲမှာသူတို့ဝင်တဲ့နေရာစားတယ်ပတ်စံတော့အပြည့်အဝမရောက်ဘူးဗ
ျဒါတွေနဲ့ပတ်သက်လို့စစ်ကောင်စီအချင်းဦးစီးဌာနဘက်ကို VOA ကအချင်းချင်းဆက်သွယ်မေးမြန်းပေးမယ်လို့လက်ခံဖြေဆိုတာမရှိခဲ့ပါဘူးလက်ရှိမှာတော့နိုင်ငံရေးအကျဉ်းသားတွေကိုကူညီစောင့်ရှောက်သူတွေနဲ့မိသားစုတွေဘက်ကအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC လို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းအကျဉ်းထောင်တွေကကိစ္စတွေကိုလစ်လူမရှုဘဲအခြေခံလူ့ခွင့်ရေးခန်းစားခွင့်တွေရရှိနိုင်ဖို့အတွက်နိုင်ငံတကာကကူညီဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လက်တွေ့မှာမရနိုင်ဘဲဖိနှိပ်မှုတွေသာတိုးလာတယ်လို့ထောက်ပြနေကြပါတယ်။သုံးနှစ်အတွင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်လက်ရှိထောင်နဲ့ချမှတ်ခံထားရတဲ့သူပေါင်း 8,600 ကျော်ရှိတယ်လို့ ABB ကထုတ်ပြန်ထားပါတယ်။ဒီအထဲမှာတည်တံနဲ့နှစ်ရှည်ထောင်နဲ့ချမှတ်ခံထားရတဲ့အမျိုးသမီး398ယောက်ရှိတယ်လို့မြို့မအမျိုးသမီးသမဂ BWU ကလည်းဇန်နဝါရီလ24ရက်နေ့ကထုတ်ပြန်ထားပါရဲ့ရှင
်။ဆရာနာသိန်းသုံးနှစ်မှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုမတ်ခင်ပြူတွေကပြောပြပေးခဲ့တာပါ။တစ်ဆက်သေးပါပဲဒီသုံးနှစ်တာကာလအတွင်းမှာမြန်မာသတင်းမီဒီယာတွေရဲ့ဖျက်ဆီးမှုအခြေအနေကိုလည်းပြောပြပေးကြပါရစေ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်သုံးနှစ်တာကာလအတွင်းသတင်းမီဒီယာတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ဖိနှိပ်နေတာကြောင့်သတင်းသမားတွေရဲ့အသက်ရှင်တန်ရက်တည်ရေးနဲ့သတင်းရေးသားမှုပိုင်းတွေမှာအခက်အခဲတွေတိုးလာနေတယ်လို့သတင်းသမားတွေကပြောပါရစေ။အထူးသဖြင့်ပြည်တွင်းမှာနေပြီးတော့သတင်းရေးသားတင်ဆက်နေရတဲ့သတင်းသမားတွေကပို့ပြီးတော့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်နေကြရတာပါ။အာနာသိမ်းပြီးသုံးနှစ်တာကာလအတွင်းလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့သတင်းသမားတွေရင်ဆိုင်နေရတဲ့အခက်အခဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ဒီကနေ့2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ယာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်တွေကိုနီလန်းမျိုးစုံနဲ့ပိတ်ပင်လာခဲ့တယ်လို့သတင်းသမားတွေကပြောကြပါရယ်လက်ရှိမှာလည်းစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးတာသတင်းဌာနတွေကိုဝင်ရောက်ဖမ်းဆီးတာတွေရှိနေပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေပိုဆိုးလာနေတယ်လို့လွတ်လပ်တဲ့သတင်းမီဒီယာကောင်စီဥက္ကဋ္ဌနန်းဖော်ကီကပြောပါရယ်ဆက
်လုံးကတော့သတင်းမီဒီယာတွေကတော့ဒီလိုလူလက်ဆောင်ဟိုရေးသားပေါ်ထုတ်ခွင့်မရသလိုတင်းသူတက်ဆိုင်ရအနေနဲ့ဒေသတွေမှာလည်းတင်းကိုလွတ်လွတ်လပ်လပ်တင်းလုပ်ငန်းပေါ့နော်လွတ်လပ်အာ ရေးသားမယ်ဖော်ပြမယ်တင်ဆက်မယ်ထုတ်လွှင့်မယ်ဆိုတဲ့ဥစ္စာမျိုးကတော့အခုချိန်ထိကတော့အာဆုံးရှုံးနေတာပေါ့နော်တရင်လွတ်လပ်ခွင့်ကတော့ဆုံးရှုံးနေတယ်ပေါ့နော်ပြောရမှာပေါ့နော်ဆိုတော့နောက်တစ်ခုကကိုစိုးတာကဒီတုံးမြင့်ကရောက်လာတယ်တရင်သမားတွေကိုသူမဟုတ်တရင်မိတွေကလှုပ်ခဲသူတွေကိုသူဖမ်းဆီးသမျိုးတွေကလည်းနှိပ်စက်သမျိုးတွေကလည်းရှိနေသေးပေါ့နော်ခုချိန်ထိလည်းပဲအချင်းအောင်လည်းမှရှိနေသေးဖြစ်တယ်လို့ဟိုတရားဆွဲဆုခံရတဲ့အမျိုးတွေဘောနှုတ်ခံရတဲ့အခြေအနေတွေကလည်းဒီတရင်မိတွေသမားတွေပေါ်မှာရှိနေသေးပဲဆိုလို့ဒီအခြေအနေတွေကတော့အကောင်းဘက်ကတော့မတွေ့ရသေးဘူးပေါ့နော်
အခုလိုသတင်းလုပ်ငန်းလုပ်ကင်သူတွေကိုအာဏာသိမ်းပြီးနောက်ပိုင်းကစလို့ဤမျိုးစုံနဲ့ဖန်ဆီးနှိပ်စက်တပ်ဖြတ်တာတွေကြောင့်သတင်းသမားတော်တော်များများပြည်ပနိုင်ငံတွေကိုထွက်ပြေးတင်းရှောင်ပြီးတော့သတင်းလုပ်ငန်းတွေကိုဆက်လက်လုပ်ကင်နေကြရတာပါပြည်တွင်းမှာတင်းရှောင်ကြန့်ရှိနေတဲ့သတင်းသမားတွေအနေနဲ့လဲစစ်ကောင်စီရဲ့ဖန်ဆီးတရားစွဲဆိုမှုတွေအောက်ကသတင်းလုပ်ငန်းတွေကိုလုပ်ကင်နေကြရသလိုအကြောင်းအမျိုးမျိုးကြောင့်သတင်းသမားအလုပ်ကိုဆွန့်လွတ်သွားသူတွေလည်းရှိတယ်လို့ပြည်တွင်းမှာရှိနေတဲ့သတင်းသမားတူဦးကပြောပါတယ်ဒီအ
ာဏာသိမ်းပြီးနောက်ကဒီစစ်ကောင်စီတရားစွဲမှုတွေအားလုံးဒီအမျိုးသမီးတွေနဲ့ဆက်ပြီးအမျိုးသားတွေအလုံးဒီဘက်ကိုတတိယအလုပ်ကိုဆွံ့ပြီးတော့မှတခြားစီးပွားရေးတွေပါလေလို့ပြောတဲ့တခြားအများကြီးရှိရပေါ့နော်ရဲကြီးတွေလည်းအလိုပဲဒီလိုနိုင်ငံသားကိုထွက်တော့ဒီများရဲ့တတိယအလုပ်ကိုဆွံ့လိုက်တဲ့အဲ့လိုမျိုးတွေအများကြီးတွေ့ရတယ်ဒီရခိုင်တစ်ခုလည်းမဟုတ်ဘူးဒီပြည်မထက်မှာလည်းအဲ့လိုအများကြီးများအဖြစ်ဖြစ်မှာလည်းအဲ့လိုအများကြီးရှိတာတွေ့ရတော့တချို့ဆိုရင်ဒီလက်နက်ကိုက်ဖက်ပြပါလေဒီလိုပြောရတဲ့ဒီအများကြီးတွေ့ရတယ်ရှင်ဟုတ်
လက်ရှိပြည်တွင်းမှာရှိတဲ့သတင်းသမားတွေဟာမလုံခြုံမှုတွေစိန်ခေါ်မှုတွေကြားထဲကနေဒေတာတွင်းဖြစ်ပျက်နေတဲ့သတင်းတွေကိုရေးသားတင်ဆက်နေကြပြီးအထူးသဖြင့်တိုက်ပွဲပြင်းထန်နေတဲ့ဒေတာတွေမှာရှိနေတဲ့သတင်းသမားတွေသတင်းဌာနတွေနဲ့လုံခြုံရေးအပြင်သတင်းရယူမှုဘိုင်းတွေမှာလည်းခက်ခဲနေကြတယ်လို့လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေတာမှာရှိနေတဲ့သတင်းသမားတို့ကပြောပါတယ
်ညီမတို့ကကြားလို့ညီမတို့အခုရောက်နေကြတော့အင်တာနက်လုံးဝမရတဲ့နေရာကိုရောက်နေရပေါ့နော်ညီမတို့ကကြားလို့တတိယနဲ့ပတ်သက်ပြီးဘာမှဆက်ပြီးတော့မှမလုံနိုင်ဘူးအရှင်တွေရောက်သွားတယ်အဲ့ဒီဒီမှာဆက်ကိုမရောက်ပဲဒီပြည်တွင်းဖြစ်မှာလေပြည်နေပြည်ထောင်လာရည်ဆိုရင်သူတို့အင်တာနက်ပြတ်တဲ့နေရာတွေရောက်သွားရတယ်အဲ့တင်းတင်းမျိုးပါလေမဆက်နိုင်တော့ဘူးဆိုတဲ့အရှင်ကြီးအဲ့လောက်ရှိဖြစ်သွားပါတော့အဲ့တော့ဒီကကတင်းစုတွေကလည်းဖုံးမဲ့အဲ့လိုဆက်ဖို့ဆိုတော့မှဒီဖုံးမဲ့လည်းမရဘူးဒီမြောက်ပိုင်းကပုံစိုးနေပေါ့တော့တင်းထောက်တွေရောဒီကဆိုင်တွေအတွက်အကောင်အခက်ကြီးဖြစ်သွားပါတော့ဆိုတော့ညီမတို့ဆိုရင်အခုဆိုရင်အလုပ်လက်မျိုးဆွဲပုံစံမျိုးဖြစ်သွားပါတော့
အာနာသိမ့်ပြီးနောက်စစ်ကောင်စီကသတင်းမီဒီယာ15ခုလောက်ကိုတရားဝင်ပိတ်သိမ်းခဲ့တယ်လို့သတင်းသမား600လောက်ကိုဖမ်းဆီးခဲ့ပြီးပြန်လွတ်ပေးခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့လည်းလက်ရှိအချိန်ထိသတင်းသမား50လောက်အကျဉ်းချခံထားရတယ်လို့လူငင်းချမ်းသာခွင့်နေမှာသတင်းသမားတွေကိုပအဝင်တာမရှိသလောက်နည်းလာတယ်လို့လည်းသတင်းစာဆရာတူကပြောပါတယ
်သူကဘလို့ပုံစံမျိုးဆိုတော့သတင်းသမားအရေးအတွက်မြေတန်းဒီအခြေခံနော်လား40 50လောက်ကိုထိန်းထားတဲ့သဘောမျိုးပေါ့ဟိုလွတ်ပေးတဲ့ဟာတွေက2021မှာအစပိုင်းမှာပဲလွတ်ပေးတဲ့ဟာကဟုတ်လားအယောက်20တို့သတင်းသမားလွတ်တာတွေရှိတယ်ဒါပေမဲ့ဒီပဲ2022တို့2023တို့မှာဟိုလွတ်ပေးတယ်ဆိုတဲ့ဟာမျိုးတွေမှာသတင်းသမားပါလာအများဆုံး5ယောက်အခုနောက်ပိုင်းဆို2ယောက်3ယောက်တောင်ဟိုအဲ့လောက်ပြန်ပို့မပါဘောเนาะဟိုတစ်ကြိမ်လုံးရင်တစ်ယောက်နှစ်ယောက်လောက်ထည့်တယ်ဒါပေမဲ့ပို့ပါဆိုတော့အမြဲတမ်းသူတို့ကဒီသတင်းသမားရေအတွက်က4 50လောက်ကကျင်းတော်လည်းမှရှိနေတယ်ပြည်တံအများကြီးခြားထားတဲ့ဟာကြောင့်ရောစစောပြောသလိုဒီလူငင်းခွင့်တွေမှာမထည့်ဘူးဘောเนาะဟိုသတင်းသမားတွေထိန်းထားတဲ့သဘောမျိုးလို့ကျွန်တော်တော့အဲ့လို
အာနာသိန်းစစ်ကောင်စီအနေနဲ့အာနာသိန်းပြီးနောက်ပိုင်းကစပြီးသတင်းမီဒီယာတွေကိုတောက်လျှောက်ဖိနှိပ်လာတဲ့အပြင်လက်ရှိမှာတော့နိုင်ငံတွင်းကစီးပွားရေးပဋိပက္ခရှိနေတဲ့ဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေကိုဖြတ်တောက်ထားတာတွေကြောင့်သတင်းသမားတွေအတွက်လည်းအတော်အခက်ကြုံနေကြရတာပါအာနာသိန်းပြီးနောက်မြန်မာနိုင်ငံရဲ့သတင်းမီဒီယာလုပ်ငန်းတွေဟာဆယ်စုနှစ်တခုစာလောက်နောက်ပြန်ဆုတ်သွားခဲ့ပြီးကမ္ဘာပေါ်မှာမြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်အဆူအဆုံးဆက်နိုင်ငံတွေမှာပါဝင်တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့နယ်စည်းမထသတင်းသမားများအဖွဲ့ RSF ရဲ့2023ခုနှစ်နှစ်ကုန်ပိုင်းကထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်ခင်ဗျာ
။ဆီယာနာသိန်း3နှစ်တာကာလအတွင်းမြန်မာသတင်းမီဒီယာတွေရဲ့ဖြတ်သန်းမှုအခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့မြန်မာဘာသာတန်လွင်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည10နာရီအထိထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA က အန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာနေ့ကြမှာတောတာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ19 kHz 15653လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9339လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံ၌အခြေအနေ၌ရှင်းချက်အမေရိကန်နိုင်ငံ၏အကြောင်းသတင်းဆောင်ပါအစီအစဉ်ရှေဟောင်းအမှုပညာလက်ရာတွေခန်းစားနိုင်မဲ့ဟိုတယ်အကြောင်းပြပြပေးထားတဲ့ကမ္ဘာတလွားခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးဆရာနာသိမ့်ပြီးနောက်ပိုင်းကြာဆင်းလာတဲ့မြမစိုက်ပျိုးရေးကဏ္ဍအကြောင်းစူးစီးတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ့်ပြီး3နှစ်ပြည့်တဲ့အခါမှာအဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးခန္ဓာကိုပြန်လည်သုံးသပ်ကြည့်တဲ့အခါအဖက်ဖက်ကကြာဆင်းနေတာတွေ့ရပါတယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးခန္ဓာကိုအပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကအခုလိုသုံးသပ်တင်ပြပါထားပါတယ်ရှင
်။ဒီကရက်2021ဖေဖော်ဝါရီတရက်စစ်တပ်အာဏာမသိမ်းခင်ကမြန်မာနိုင်ငံဟာတကမ္ဘာလုံးမှာဖြစ်ပွားခဲ့တဲ့ကိုဗစ်ဗိုင်းရပ်စ်ရောဂါန္တရာကပ်ဆိုးကြီးရဲ့တန်ကိုအကြီးအကျယ်ခံခဲ့ရပါတယ်။ဒါပေမဲ့လည်းတကမ္ဘာလုံးမှာဖြစ်ပွားခဲ့တာဖြစ်လို့အဲ့ဒီအချိန်ကလူထုကနေဒီမိုကရေစီနှိကျရွေးကောက်ထားတဲ့အစိုးရရဲ့လှုံ့ဆော်ချက်တွေအပေါ်မှာပူးပေါင်းပါဝင်ကာကွယ်ကြပါတယ်။ကိုဗစ်ကရောဂါဟာအဓိကလူနေထူထပ်တဲ့မြို့ကြီးတွေအပါအဝင်မြို့ပြဒေသတွေမှာအများဆုံးကူးစက်ပြန့်ပွားတာဖြစ်တဲ့အတွက်မြို့ပြမှာလုပ်ကင်ကြတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပြတ်ဆိုင်ကုန်ပါတယ်။ဒါပေမဲ့လည်းကိုဗစ်ကရောဂါဆိုးကြီးဟာကျေးလက်ဒေသတွေမှာလူနေကျဲပါတဲ့အတွက်ကူးစက်မှုတိတ်မရှိသလိုစိုက်ပျိုးရေးလုပ်ငန်းကိုလည်းတိတ်ပြီးတော့ထိခိုက်ခြင်းမရှိပါဘူး။ဒီလိုနဲ့ကိုဗစ်ကရောဂါကူးစက်မှုတွေနှဲပါလာပြီးကာကွယ်ဆေးတွေစတင်ထိုးတဲ့အချိန်မှာတကမ္ဘာလုံးမှာလည်းပြန်လည်နှလန်ထလာကထူထောင်ရေးလုပ်ငန်းတွေစတင်တဲ့အချိန်မှာမြန်မာနိုင်ငံမှာတော့စစ်အာဏာသိမ်းလိုက်တဲ့အတွက်ပြည်သူတရလုံးမျော်လင့်ချက်တွေရိုက်ချိုးတာခံခဲ့ရပါတယ်။ကိုဗစ်ကရောဂါကာလကထိခိုက်မှုမရှိခဲ့တဲ့နိုင်ငံရဲ့အဓိကစိုက်ပျိုးရေးလုပ်ငန်းဟာစစ်အာဏာသိမ်းလိုက်တဲ့အခါမှာတော့အဆိုးဝါးဆုံးနှင်းချေခံရသလိုတောင်သူလယ်သမားတွေရဲ့ဘဝတွေဟာလည်းကစင်းကလျားဖြစ်ကုန်ပါတယ်။အဲ့ဒီလိုစစ်တပ်အာဏာသိမ်းပြီးမျိုးပြတွေကငြိမ်းချမ်းစွာစန့်ကျင်ဆန္ဒပြတဲ့လူထုကိုအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်စစ်ကောင်စီစစ်ကြောင်းတွေဟာကျေးလက်ဒေသတွေကိုတွားရောက်တဲ့အခါမှာတောင်သူလယ်သမားတွေကိုအရင်ဆုံးအကြမ်းဖက်ဖိနှိပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအရင်ကအညာမြေလက်ဒေသမှာအခြေပြုပြီးစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကယားပြည်နယ်ဒေသအခေါ်ကရင်နီဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ
်စစ်အာဏာသိမ်းပြီးတုံးနှစ်အတွင်းမှာဆိုရင်အညာဒေသတွေမှာစက်မတော်စက်ကြောင်ထိုးလာခဲ့တာတွေအများကြီးရှိတယ်ပေါ့နော်အဲ့လိုတွေပြည်သူတွေရဲ့ဘဝလုံလုံခြုံခြုံမနေရဘူးပေါ့နော်ကျိုးရသားသားနဲ့ဝန်ရည်အတွက်လောက်ကန်စားတော့နေတဲ့တောင်သူလေသမားစိတ်ရဆိုရင်တော့စစ်တပ်ကဘာလုပ်လဲဆိုတော့တွေ့တာနဲ့သူတို့ရိုက်နှက်တယ်ဖမ်းဆီးတယ်တပ်ဖြတ်တယ်လူတွေကိုဖမ်းဆီးရိုက်နှက်ပြီးတော့ငွေကြေးနဲ့ပြန်ပြီးတော့ရွေးခိုင်းတဲ့ညတွေရှိတဲ့ရခင်ရခင်မရှိခဲ့ဘူးတဲ့ဒုက္ခဆင်းရဲတွေကိုပြည်သူအများစုကခံစားရတယ်ကြီးဝါတွေကိုမိရှို့တာတွေလည်းအများကြီးရှိတယ်ပေါ့နော်နေ့စဉ်ရက်ဆက်တူလိုပါပဲဒီအာဏာသိမ်းပြီးတုံးနှစ်အတွင်းမှာအညာဒေသနေရာအနှံ့အပြားမှာတွေ့ရှိနေရပါတယ်ဒီဒေတာဘက်မှာဆိုရင်လည်းပေါ့နော်ဒီစစ်အာဏာသိမ်းပြီးတုံးနှစ်အတွင်းမှာဆိုလို့ထုတ်ထိတ်ထားတဲ့ဒီပါတာရေးဖျားချောင်းတွေကိုတောင်မှပဲဖြစ်ရင်စစ်ကောင်စီကသူတို့ကဒီမိရှို့တာတွေဖျက်ဆီးတာတွေရှိရပေါ့နော်
အညာဒေသမှာစစ်ကောင်စီတပ်တွေဟာအကြမ်းဖက်ဖိနှိပ်လာတဲ့အတွက်ဒေသကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးကျေးလက်နေတောင်သူလယ်သမားတွေကရရလက်နက်ကိုစွဲကင်ခုခံခဲ့ကြပါတယ်စစ်ကောင်စီတပ်တွေကလည်းဖိနှိပ်မှုတွေကိုအရင်ကတည်းကပိုပြီးတော့ကြမ်းကြမ်းတမ်းတမ်းလှုံ့ဆော်ပြတဲ့အနေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ပြတာကျေးရွာတွေကိုမီးရှို့တာတွေပြောင်ပြောင်တင်းတင်းလှုပ်လာကြပါတယ်ဒ တပြိုင်တည်းမှာပဲစစ်အာဏာမသိခင်ကကုံစည်နှုံးတဲ့အစာပေါင်းများစွာဈေးတွေတက်ကုန်တဲ့အတွက်ကြောင့်စိုက်ပျိုးရေးစရိတ်တွေလည်းအစမတန်မြင့်မားကုန်ပါတယ်။အဲ့ဒီအတွက်တောင်သူလယ်သမားတွေဟာမိမိတို့မီယိုဖလာစိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်လွတ်လာတာတွေများလာပြီးအခုဆိုရင်တောင်သူအငယ်စားတွေဟာမရှိသလောက်ဖြစ်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်ကမြေလက်ဒေသမှာကျေးလက်ဖွံ့ဖြိုးရေးတာဝန်တွေလုပ်ဆောင်ခဲ့သူတဦးကအခုလိုပြောပါတယ်
။အနာသိမိတဲ့နောက်ပိုင်းအလေးကအခက်ခဲရတော့အဲကုံစင်းနှုံးမှာပဲအရင်နေ့များတယ်ဘလို့ကောင်အရှုံများနေတော့တောင်တန်လူကမလုံးတော့ကျဲကြီးတွေတောင်သူကြီးတွေကပဲလုံးတော့တယ်လေ။ခုနတောင်သူပေါ့ဆာလေးကတော့ပျောက်တက်လောက်ဖြစ်သွားတယ်ပေါ့။တောင်သူကြီးတွေလောက်ပဲကျန်တော့တာပေါ့။တောင်သူပေါ့ဆာလေးလုံးတာတွေကသူကအရှုံးပဲပဲဥတီနေတော့စောင်းဝင်နေရင်တည်းမလုံးတော့ဘူးဒီပြက်ကျုံဝကြပန်းအလုပ်ဒီပြက်နေဒီမှာပဲထွက်လို့ကြတော့တယ်လေတောင်သူကြီးကတော့လုံးလုံးတမင်ဟုတ်ကလုံးတော့လုံးနေရတာပေါ့လေရှုံးတာမျက်နှာနဲ့သူကတော့တောင်သူကြီးဆိုတော့ခံစားသေးတာပေါ့ပုံစင်းတော့အစမတိုင်တက်လာတော့အရင်နေဖို့ကသူကအခက်ခဲရှိတယ်လေဒီတက်မျောသားဖို့လို့သူစက်ခါရီရန်နေရကနေဆဲနေကတည်းကအစမတန်တက်သွားတာဟိုတက်စစ်စစ်တက်တော့လေအဲအာနာသိမ့်ပြီးတဲ့အချိန်မှာရင်းနှီးများသွားတော့ပြီးတော့တောင်သူပေါ့ဆာတွေတော့ရခင်းတွေတိုင်းလွတ်ထားလိုက်တော့တယ်။ကြေးရည်မှာကူလူငယ်တွေထွက်လို့လို့ရတော့ပေါ့။အဲလူငယ်တွေလုံးလုံးနဲ့လူငယ်တွေတော့နဲသွားပြီ။လူကြီးတွေနဲ့ကလေးတွေလောက်ပဲကျန်တော့တယ်
။အရင်ဆရာနာမသိခင်ကသွင်းအားစုလို့ခေါ်တဲ့စိုက်ပျိုးရေးအတွက်အသုံးပြုရတဲ့ဓာတ်မြေဩဇာအပါဝင်လိုအပ်ချက်တွေကိုထိုက်တင်တဲ့ဈေးနှုန်းနဲ့အလွယ်တကူဝယ်ယူလို့ရပြီမဲ့အခုအခါမှာတော့အစမတန်ဈေးတွေတက်ကုန်ပြီးတဲယူပို့ဆောင်တာကအစစစ်စရေးဂိတ်မျိုးစုံကိုဖျက်ဆီးရပါတယ်။ဒါအပြင်ကျေးလက်ဒေသတွေမှာလူငယ်လူရွယ်တွေတိတ်မရှိကြတော့ဘဲတခြားအရက်ဒေသတွေမှာသွားရောက်အလုလုကန်ကြတဲ့အတွေ့အလုသမားရှာပါမှုဟာဒီနှစ်ဆိုပိုဆိုးလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။တပြိုင်တည်းမှာပဲလေယာဉ်လုပ်ငန်းမှာရှေးရကင်ကလေးကလုတ်ကင်လာကြတဲ့ခိုင်းနွားတွေဟာလည်းစစ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးတော့ရှားလာပါတယ်။အဲ့ဒီအစားစိုက်ပျိုးရေးလုပ်ငန်းသုံးစက်ရံတရားတွေပိုသုံးလာပြီးမဲ့ဆက်သုံးလောင်စာဆီဈေးတွေကအစမတန်မြင့်တက်နေသလိုလိုအပ်တဲ့လောက်လဲဝယ်ယူဖို့မလွယ်ကူပါဘူး။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကစိုက်ပျိုးရေးဂျာနယ်အယ်ဒီတာကအခုလိုသုံးသပ်ပြပါတယ်
။စိုက်ပျိုးရေးအခြေအနေကတော့လူဆိုင်ရပြောတာမလွယ်ဘူး။ဘိုးလုံးကလိုအေးချမ်းချမ်းမရှိဘူး။ရောသာအိတ်သေးတာနောက်ကုန်းတီတွေပို့တဲ့အခါမှာရောင်းနဲ့ချတဲ့အခါမှာဂိတ်တွေနဲ့တားပြီးစစ်ဆေးခံရတာဆိုတော့တောင်သူတွေကတော့ရင်လူလိုလည်းကူကူတော့မရှိဘူးလမ်းနေပိတ်တယ်ဆိုတဲ့ခါကျတော့သွားလာတာမလွယ်ဘူးဈေးပွက်ကတော့လောင်လက်သမားတွေအကြိုက်ဖြစ်သွားတယ်သူတို့ဈေးကိုနှိမ့်ဝယ်တာပြူခါတာပေါ့တောင်သူတွေမှန်တော့ဈေးနှုန်းမရဘူးကိုတက်လာတဲ့ကုန်စင်းနှုန်းနဲ့နှိုင်းချိန်လိုက်မယ်ဆိုရင်တော့မကိုက်ဘူးပေါ့ဖြစ်နေတဲ့ပြဿနာပါလဲဆိုတော့ဆက်သုံးစီရှားပါတယ်ဈေးကတက်တယ်ရှားတယ်ဝယ်ရတာမလွယ်ဘူးတောင်သူတွေကြတော့လူအားတွေကနွားရှင်းနေနဲ့လူလို့အားရင်းတွေကမလောက်ကဘူးမလောက်ကတော့စက်တွေပါတွေသုံးရတယ်စက်တွေပါတွေသုံးရတဲ့ခါမှာတောင်သူတွေကယင်းနေ့ယင်းတဲ့ဆိုင်ပုံများလာတယ်သက်သုံးစီပေါ်မှာလည်းမူတည်တယ်မနစ်ကတဲ့ဆိုင်ဒီနေ့ကမြင့်လာမှာဒီနေ့ကသိသိသာသာဖြစ်သွားမှာပဲ
စစ်တပ်အာဏာမသိခင်ကဆိုရင်မြန်မာနိုင်ငံအထက်အညာဒေသမှာစံစဘာကိုပုံမှန်အများအပြားစိုက်ပျိုးကြပြီမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းတပ်မတော်စစ်ကြောင်းတွေကြောင့်ဒေသခံတွေဟာစိုက်ပျိုးမြေတွေမှာစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူးဒါအပြင်ချင်းပြည်နယ်မှာဆိုရင်စစ်တပ်အာဏာသိမ်းပြီးတစ်နှစ်အကြာမှာအ धिक စိုက်ပျိုးရေးဖြစ်တဲ့တောင်ယာလုပ်ငန်းအလုံးနီးပါးရပ်ဆိုင်ကုန်ပါတယ်။ဒါအပြင်ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသနဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေကလက်နက်ကင်ခုခံနေကြတဲ့လူမျိုးစုတပ်တွေစိုးမိုးနိုင်တဲ့ဒေသတွေမှာပဲစိုက်ပျိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့လေယာစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP စတဲ့အဖွဲ့တွေကမြန်မာနိုင်ငံရဲ့လူဦးရေ၃ပုံ၃ပုံဟာစားနပ်ရိက္ခာလုံလောက်မှုမရှိဘူးဆိုပြီးမနစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
မြန်မာစိုက်ပျိုးရေးခန္ဓာအကြောင်းမြေကြီးဩစာအစီအစဉ်မှာကိုခင်မောင်စုမင်းကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့မြန်မာ့ຫນွေဥဒေါ်လာရင်းဟာမကြခင်မှာ၃နှစ်တင်းတင်းပြင်းထန်မှဖြစ်ပါတယ်။လူငယ်တွေနဲ့အစာပြုခဲ့တဲ့မြန်မာ့ຫນွေဥဒေါ်လာရင်းဟာအောင်မြင်မှုတွေရရှိနေတယ်လို့သတ်မှတ်ကြပေမဲ့လည်းတစ်ဖက်မှာလည်းပေးဆက်မှုပေါင်းများစွာရှိနေပါတယ်။ဒီအကြောင်းကိုယူကရိန်းမြန်မာအခြေအနေနှိုင်းယှဉ်ချက်အစီအစဉ်မှာဟောက်စာကပထမပိုင်းအနေနဲ့တင်ဆက်ပေးထားပါရရှင်
လူငယ်တွေနဲ့အစပြုခဲ့တဲ့နှွေဦးတော်လှန်ရေးဟာအောင်မြင်မှုတွေရရှိခဲ့တယ်လို့တစ်ဖက်မှာလည်းပိဆက်မှုပေါင်းများစွာရှိနေခဲ့ကြပါတယ်။အသက်နဲ့ခန္ဓာကိုယ်စသိပြီးတိုက်ပွဲဝင်နေတဲ့လူငယ်ပေါင်းများစွာထဲမှာ DSA လို့ခေါ်တဲ့ပိုတင်တဲ့အကြောင်းကိုစွန့်ပြီးပရော်ဖက်ရှင်နယ်ရုပ်တံရိုက်ကူးတူဘွားကနေတော်လှန်ရေးထက်ကိုညီငယ်နဲ့အတူဝင်ရောက်ပြီးနောက်မှာခြေတော်တစ်ဖက်ဆုံးရှုံးခဲ့သလိုညီငယ်ဖြစ်သူကိုပါမျက်စိရှိမှပဲလက်လွတ်ဆုံးရှုံးလိုက်ရတဲ့ရဲဘော်ကြီးကနဲ့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကနေပထမပိုင်းအဖြစ်မေးမြန်းထားတာကိုနားဆင်ကြအောင်ခင
်ဗျာမိသားစုချင်းညီပါလေအဖေနဲ့မိကလင်းနေကြော်လောက်မှနေရအင်အောင်ကွဲတယ်ကွဲပြီးအမီဒီယာတွေဒီတား300ကိုချိုးမွေးဆောင်ရှောက်ခဲ့ရတာဆိုတော့အချင်းညီတစ်ခုရာကျွန်တော်ရှစ်တန်းနှစ်မှာအလုပ်လုပ်ရတယ်ဒီကျောင်းပည့်ရက်ဒီမှာလုပ်လိုက်တယ်လိုက်လို့တော့ကျွန်တော်တို့ကဒီ generation အရောက်ရေကွေးလောကဒီမှာရှိကြတယ်ကျွန်တော်တို့ကတော့တတိယ generation ပါเนาะဆိုတော့ရေကွေးထဲမှာပဲအကိုရောဝင်ကိုရင်းနဲ့လုပ်ပေးဖြစ်တယ်ပေါ့လေမိသိန်းဘာလုပ်ညာလုပ်ပေါ့ပစ္စည်းတွေဘာညာနေလုပ်လုပ်ရနေပြီးတော့ကျွန်တော်ဒီစနေမှာကျွန်တော်ဆောင်းမွေးအောင်တော့ကျွန်တော် DSC သွားတက်တယ် DSC သွားတက်တယ်ဒါမဲ့စိတ်နဲ့မကြိုက်ဘူးပေါ့နော်ဖက်စီယာမှာပဲပြန်လာတယ်ပြန်လာတဲ့အချိန်မှာလည်းဒီရိုက်ခွေးလုပ်ငန်းပဲပြန်လုပ်ဖြစ်တယ်ပေါ့နော်ဟိုတခြားလုပ်တွေအများကြီးရွေးချယ်ရတာရှိတယ်ဒါမဲ့ရိုက်ခွေးလုပ်ပဲလုပ်ဖြစ်တယ်လုပ်ဖြစ်တဲ့အချိန်ကျတော့ DSC မှာသွားပြီးတော့ရခဲ့တဲ့စိတ်တန်ရာကြီးကဒီရိုက်ခွေးလုပ်တဲ့အခါမှာဟိုကျွန်တော်တို့တက်တာတော့တွေ့တယ်ပေါ့နော်ကျူတဲ့အချိန်မှာဒီအမေရတော့ဒီအာနာတိတ်မှုဖြစ်စင်မစခင်ကဲ့ရဲ့လေးမှာပဲကျွန်တော်အဲ့2နှစ်3နှစ်လောက်အတွင်းမှာဒီကျိုးစားမှုတီးပွင့်နေတာစပြီးတော့ခံစားရတယ်ပေါ့လေကျွန်တော်ဆိုလို့ရှိရင် Fuji Flamer ဆိုလဲ Micro Influencer မှာစဖြစ်ပြီအဓိကတော့ကျွန်တော်တို့ကဒီပညာရေးနဲ့ပတ်သက်လို့ဟိုကောင်းကောင်းမတင်ခဲ့ရဘူးပေါ့နော်အာနာတိတ်တော့ကျွန်တော်တို့ကျွန်တော်ကတော့ရှင်းရှင်းလေးပေါ့နော်ရိုက်ကွေးလုပ်တယ်အဲရိုက်ကွေးလုပ်တဲ့ချိန်မှာဒီအာနာသိန်းနဲ့အာနာသိန်းတော့လေဘယ်တခါမှမမြင်ဘူးမနိုင်ပြောင်းအဲ့တော့ရိုက်ချင်တယ်တော့ရိုက်တာပေါ့နော်လဲရမှာပထမဆုံးတော့ရိုက်တော့ရိုင်းနဲ့မနေနိုင်တော့နေနိုင်တော့ဒါရိုက်ရင်ဟိုမှာမဖြစ်ဘူးဆိုတော့ကင်မရာကြီးဒေးလွယ်ပြီးတော့ 7-inch နဲ့အာဆန္ဒပြဝယ်ပါဝင်ခဲ့အဲ့ရနေမှာအစစ်နေပါလိနောက်လျှောက်အဝင်ပြီးကျွန်တော်တို့မှဟိုကျွန်တော်ကတည်ရဲ့အတီးတူရှိအဲ့ဒါဘာလဲဆိုတော့မတရားမှုဒါကိုမကောင်းတာလုပ်တဲ့လူနဲ့ဒါမကောင်းတာကိုတည်တည်နဲ့မတားတဲ့လူနဲ့အတူတူပဲဘာလို့ဆိုတော့တည်တည်နဲ့မတားအောင်ဆိုရှင်ဒါကလူမိုက်အားပေးပဲကျွန်တော်ချင်းချင်းပြောရချင်းပြီးလို့ရှိရင်ပြက်ပွက်မှုရှိတယ်ပေါ့နော်ကျွန်တော်တို့မှာဟိုဖက်ဒရယ်ရပြောရချင်းသူ့ရဲ့နှစ်တာလွတ်လပ်ခြင်းတရားနာခြင်းဒဏ်ထုညီမျှခြင်းတုံးခုလောကကျွန်တော်လူသားတိုင်းဝင်ရပါခွင့်ဖြစ်တယ်ကျွန်တော်တို့ခွင့်ဆုံးရှုံးတယ်အဲ့ဒီကြောင့်တောင်းယူလို့လေကျွန်တောင်းယူခဲ့တောင်းယူလို့မရလို့တိုက်ယူဖို့တို့တာပေါ့နော်ဒါလူလို့ပဲတွေးလိုက်ပေါ့နော်ဟိုလူလူချင်းတူတူပဲအဲ तू ကကိုဘောအာနာကြီးပါဝိုင်းနဲ့ချုပ်ကန်နဲ့လက်နဲ့နဲ့ချုပ်ကန်နဲ့ဒါစီလောဝမဖြစ်တင်အောင်အဲလိုပဲအားလုံးမဖြစ်တင်အဲအဲ့ဒီမှာကျွန်တော်တို့ကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒီရက်တီချက်ပို့ခိုင်မာလို့တော့ဖြစ်လေနော်ကျွန်တော်စစ်တင်တဲ့ DSC မာတွေကတက်ခဲ့ဗျာအဲ DSC မာတွေကကျွန်တော် first year ပတ်စင်55ပါနော် first year တက်ခဲ့ရဆိုတော့စစ်တင်တဲ့ကကောင်းကောင်းတက်ခဲ့တယ်ဒါပေမဲ့ရိုက်ကွေးမာလည်းအတူတူကျွန်တော်နဲ့အတူတူပါနော်ကျွန်တော်ညီအငယ်ဆုံးပါနော်ကျွန်တော်ညီကကျွန်တော်ညီအရင်ကသူကလည်းအရင်လုပ်ချင်တယ်ရန်လုပ်ချင်တယ်ဆိုတော့ကျွန်တော်တို့က generation စသမဟုတ်ကျွန်တော်ဟောဒါပေမဲ့ကျွန်တော်ညီကိုအကောင်အဝေးပေးဖို့လိုအပ်တယ်ကျွန်တော်တို့ကစစ်ပညာသိချာသင်ခဲ့ရပေမဲ့ဟိုကျွန်တော်တို့ဒီတော်ရဲဝင်တဲ့အချိန်မှာဟိုတင်တန်းစင်းတော့မှကြီး3000လောက်ပြစ်ခဲ့ရအဲ့ဒီမှာကျွန်တော်အရင်စိုးရင်လေသူတို့မှတွေ့ကြုံမရှိဘူးဒီပစ္စည်းမရှိဘူးเนาะဆိုတော့ကျွန်တော်အနေနဲ့ကျွန်တော်တည်ရဟာနဲ့ဟိုအကူတရားအနေနဲ့ရောရဲဘော်တရားအနေနဲ့သူရှိမှလို့ကာဝေးပေးဖြစ်တယ်ပြီးတော့ကိုကိုရန်ကလည်းဒီဟာကတိုက်ယူมาရမယ်ဆိုတော့တည်ရအတွက်ကြောင့်မလို့ကျွန်တော်တို့တွားဖြစ်တယ်ဟုတ်ကဲ့ကျွန်တော်တို့ကဒရုန်းတင်းကကျွန်တော်တို့ဘုံတီနဲ့တိုက်ခိုက်ရေးလုပ်ကြတာနော်ကြာပြီဒါပေမဲ့အဲ့ဒီမှာကကျွန်တော်တို့ကရှေ့တန်းမှာပဲ production လုပ်တယ်assembly လုပ်တယ်ပေါ့လေအဲ့ချိန်မှာမှကျွန်တော်တို့က8:50ပေါ့8:00ဆိုကျွန်တော်တို့ကဒီတိုက်ခိုက်ရေးဖတ်ပြီ8:50မှာကျွန်တော် last minute မှာဖြစ်တဲ့ပောက်ကွင်းမှုနော်လွှဲနေချိန်မှာ လွင်းနေလို့တော့မသိတာဘူးဒါပေမဲ့လူတယောက်ယောက်ကကိုယ်စောင့်တွန်းလိုက်တယ်လို့အဲ့လိုမျက်နှာရချိန်ဆက်ပို့ပြီးတော့ခံစားရဒါပေမဲ့အဲ့ဒီအချိန်မှာဟိုကျွန်တော်လက်ကြောင်တယ်ခင်ဗျာဟိုရုပ်ရှင်ကားကြီးတွေကလည်းတိုင်းလိုပဲဖြစ်တာပေါ့နော်မိတွေလောင်တယ်မိဘွားတွေပြုတ်ကြလာတယ်ပစ္စည်းတွေလွင့်ကြလာတယ်ဒါပေမဲ့ပထမဆုံးပောက်ကွဲတယ်ပဲကြားလိုက်ရတာကျွန်တော်တို့ကဘုံဒီ23လုံးပောက်ပါခင်ဗျာ
တော်တော်နွေဦးတော်လန်ရဲမှာဘွားတစ်ခုလုံးပေးဆက်ပြီးယနေ့အထိတိုက်ပွဲဝင်နေတဲ့ရဲဘော်ကြီးကန်းကြောင့်ကိုပထမပိုင်းအနေနဲ့တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒုတိယပိုင်းကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုခေါင်းစားကတင်ဆက်ပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။အောက်တိုဘာလ9ရက်အစ္စရေးကိုဟာမတ်စစ်သွေးကြရေးတိုက်ခိုက်ခဲ့မှုမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီအဖွဲ့ကဝန်ထမ်းတော်တော်များများကိုအဖွဲ့ကထုတ်ပေးလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ကငွေကြေးအကူအညီဖြတ်တောက်ထားတဲ့အမေရိကန်ပြည်ထောင်စုအပါအဝင်အစ္စရေးနိုင်ငံကဒီလိုဝန်ထမ်းတွေထုတ်ပယ်တဲ့အဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်။ဒီအခြေအနေကစစ်ပွဲဆက်ဖြစ်နေတဲ့ကြားမှာဂါဇာမှာစားနပ်ရိက္ခာအတွက်ခက်ခဲခက်ခဲရှာဖွေနေရတဲ့ပါလက်စတိုင်းတွေအပေါ်ဘလို့တက်ရောက်မှုရှိသလဲ။စိုးရိမ်မှုတွေတိုးလာနေတာပါ။ Veronica Betteres Iglesias ပြပုတ်ထားတဲ့သတင်းလွှာကိုဦးသိန်းထောက်ကပြောပြပါမယ်ရှင
်။ဒါဇာကဖတ်ဒီကန်တာသူတွေပြန်လည်လွတ်မြောက်ရေးအတွက်ဣသရေးနိုင်ငံသားတွေဆီယလွန်နယ်ကြားမှာတရင်းကနေနေကစူဝေတောင်းဆိုကြပါလေ။ဂါဇာကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေယာယီပိတ်ပင်လိုက်ပါလေ။ပါလက်စတိုင်းပြည်သူတွေကတော့စာနာရိက္ခာဂျုံတိတ်ရဖို့တောင်းမှခဲခဲခဲရုန်းကန်နေကြရတာပါ။တချို့နေရာတွေမှာငတ်မုတ်ခေါင်းပါတဲ့ဘေးချုံရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါလေ။အမည်မဖော်လို့သူပါလက်စတိုင်းဒုက္ခသည်တယောက်ကအခုလိုပြောပါလေ
။ဒီပမာဏကလူ9ယောက်အတွက်ပမာဏပါ။နည်းနည်းလေးပါပဲ။ရှက်ကဲ50ပေးရပါလေ။
ကုလသမဂ္ဂရဲ့ဒုက္ခသည်ကယ်ဆယ်ရေးအေဂျင်စီ UNRWA ကဂါဇာမှာရှိတဲ့လူဦးရေ 2.3 သန်းရဲ့သုံးပုံနှစ်ပုံကိုကူညီဆောင်ရှောက်ပေးနေတာပါအခုတော့အချက်သေးတွေရင်ဆိုင်နေရပါတယ်အော်တိုဘာလ9ရက်အစ္စရေးနိုင်ငံသား1000လောက်သေဆုံးခဲ့ပြီး240လောက်ကိုတရားခံဖမ်းဆီးသွားခဲ့တဲ့ဟာမတ်စစ်သွေးကြော်ရဲ့တိုက်ခိုက်မှုမှာဒီအဖွဲ့ကဝန်ထမ်း12လောက်ပါဝင်တယ်လို့စွပ်စွဲခံထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစစ်စဲခံထားရသူတွေတော်တော်များများကိုအဖွဲ့ရယာလူကထုတ်ပယ်လိုက်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အေဂျင်စီကိုငွေကြေးထောက်ပံ့တာဖျက်တောက်လိုက်တဲ့အမေရိကန်ပြည်ထောင်စုဘာဝင်နိုင်ငံ၉နိုင်ငံအနေနဲ့တော့သူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြန်ပြီးစဉ်းစားပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုပါတယ်။ဒေတော်ဒင်အာရအဖွဲ့ချုပ်အမြဲတမ်းကိုစလေရီကိုင်ရိုမှာတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးကြပါတယ်။ပါလက်စတိုင်းအမြဲတမ်းကိုစလေမိုဟာမက်အခလောက်ကအခုလိုပြောပါလေ
။ جميع الدول مسؤوله عن استمرار
နိုင်ငံတွေအနေနဲ့ပါလက်စတိုင်းတွေကိုကူညီနေတဲ့ကုလသမဂ္ဂရဲ့ဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ UNRWA ကိုဆက်ပြီးငွေကြေးထောက်ပံ့ဖို့တာဝန်ရှိပါတယ်။ရတ္တိချက်နှစ်ခွားနဲ့မလုပ်ကြဖို့တိုက်တွန်းလိုပါတယ်။အလင်းစလိုဆုံးဖြတ်တာမျိုးလိုက်မလုပ်သင့်ပါဘူး
။ကုလသမဂ္ဂဆိုင်ရာဣသရေးသမ္မတကြီး Gallard Arden ကတော့ပြည်ပြည်စုံတဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်သေးခင် UNRWA ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီကိုဆက်လက်ပြီးငွေကြေးကူညီထောက်ပံ့နေတဲ့နိုင်ငံတွေအနေနဲ့သူတို့ပေးတဲ့ငွေတွေကိုအကြမ်းဖက်လုပ်ရအတွက်သုံးနိုင်တယ်ဆိုတာကြိုတင်သိထားဖို့လိုတယ်ဆိုပြီးသတိပေးပြောဆိုပါတယ်ဒေတော်ရင်အစ္စရေးနိုင်ငံမှာလည်းတရားခံလွတ်မြောက်ရေးအတွက်ပြည်တွင်းမှာအစိုးရကိုဖိအားပေးတဲ့အစ္စရေးအစိုးရခေါင်းဆောင်တွေနှုတ်ထွက်ပြီးတောင်းဆိုတဲ့စံနှုန်းပြပွဲတွေပေါ်ပေါက်နေပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူးကတော့စံနှုန်းပြတဲ့သူတွေကျေနပ်အောင်ညှိနှိုင်းကြိုးပမ်းနေပါတယ
်ဒါနဲ့ Omega ze be אמירה מאוד אחראית ומדויקת זה רק
ကုလစံတာပြနေတာတွေကြောင့်ဟာမတ်စ်တွေတောင်းဆိုတာကိုအားကောင်းအောင်ပံ့ပိုးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ်။တရားခံအလုံးလွတ်မြောက်ပြီးကျွန်တော်တို့လူချင်းနဲ့ပန်းနိုင်တဲ့အလံဝေးသွားအောင်လုပ်တယ်လို့ဖြစ်သွားနိုင်ပါတယ်
။ဂါဇာမှာအစ္စရေးဘက်ကဟာမတ်စ်စစ်သွေးကြော်တွေကိုဆက်တိုက်နေတဲ့ဒီချိန်ထဲမှာပဲကာတာ၊အစ္စရေး၊အမေရိကန်ပြည်ထောင်စုနဲ့အီဂျစ်နိုင်ငံကကိုယ်စားလှယ်တွေတင်းငွေတွေကပြင်သစ်မှာတွေ့ဆုံပြီးအပြည့်အကရစဲရေးသဘောတူညီချက်အသစ်ရဖို့နဲ့တရားခံတွေလွတ်မြောက်ရေးအတွက်စိတ်ဆက်ဆွေးနွေးနေကြပါတယ်။ကာဇာမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကပါလက်စတိုင်းရပ်သားတိုက်ဆုံတဲ့ရေအတွက်26,000ကျော်သွားပြီဆိုပြီးပြောဆိုနေတဲ့အချိန်မှာနောက်ထပ်အပြည့်အကရစဲရေးသဘောတူညီချက်ရဖို့ညှိနှိုင်းနေတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်ပေးခဲ့တာပါရှင်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်လှည့်ပါ အီတလီနိုင်ငံရောမမြို့တော်ကကျေငါးပွင့်ဟိုတယ်တစ်ခုမှာတံမိုးမဖြတ်နိုင်တဲ့ရှင်းဟောင်းလက်ရာမျိုးစုံကိုအများပြည်သူဝင်ရောက်ကြီးွင့်ပြုထားပါတယ်တော်ဝင်မိသားစုတွေကျွယ်ဝချမ်းသာသူတွေသာတဲခိုကြလေးရှိတဲ့ဟိုတယ်ကြီးထဲမှာ18ရာစုလက်ထက်ထဲကလက်ရာများအနုပညာပစ္စည်းတွေကိုမဆုမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင
်အီတလီနိုင်ငံရောမမြို့တော်ကကာဗာလီယရီဝေါ့လ်တော့အက်စတိုရီယာဟိုတယ်ကြီးဟာရောမမြို့ရဲ့အခမ်းအနားဆုံးဟိုတယ်လို့သတ်မှတ်ခံထားရတဲ့ဟိုတယ်ကြီးဖြစ်ပါတယ်။တော်ဝင်မိသားစုတွေ၊ကမ္ဘာကောင်းဆောင်တွေ၊ချွေဝချမ်းသာသူတွေတဲခိုကြလေးရှိတဲ့ဒီဟိုတယ်ကြီးတွေကိုဝင်လိုက်တာနဲ့အနုပညာပြရိုက်ထဲရောက်သွားသလို18ရာစုလက်ထက်ထဲကဥရောပအနုပညာလက်ရာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။အီတလီအထက်တန်းလွှာချယ်ရူစီမိသားစုပိုင်ဆိုင်ခဲ့တဲ့အိမ်ကြီးကို World of Astoria Hotel အဖြစ်နဲ့1963ခုနှစ်မှာဖွင့်လှစ်ခဲ့ချိန်တည်းကထရူစီမီသားစုစူဆောင်းသိမ်းဆည်းထားတဲ့အနုပညာလက်ရာပစ္စည်းတွေကဟိုတယ်အဆောက်အဦအတွင်းအပြင်နေရာတိုင်းမှာရှိနေတာဖြစ်ပါတယ်။ကမ္ဘာကျော်အနုပညာပြရိုက်တွေမှာချိတ်ဆွဲထားတဲ့ပကြီကားတွေကိုရေးဆွဲခဲ့ကြတဲ့ပကြီဆရာအကျော်မော်ကြီးတွေရဲ့လက်ရာပကြီကားမျိုးတွေဥရောပနန်းတော်တွေမှာလှဆင်ထားသလိုရွှေကြည်ထိုးလက်ရာတွေအသက်ဝင်လာတဲ့ဆချင်းကျောက်ဗမှုလက်ရာတွေကိုဟိုတယ်အထက်တိုင်းမှာမြင်တွေ့ရနိုင်ပါတယ်။18ရာစု Venice မြို့ရှူကင်းတွေကိုရေးဆွဲခဲ့တဲ့ထဲမှာအကျော်ကြားဆုံးပကြီးဆရာကြီး Giuseppe Isis ရဲ့ပကြီးကား၄ချက်ကိုဟိုတယ်အဲဂျိုကောင်တာနောက်မှာချိတ်ဆွဲထားတယ်လို့ဟိုတယ်အဝေးအခန်းဆောင်မှာပိုလန်ဘရင်ပိုင်ဆိုင်ခဲ့တဲ့အန်ဇွဲဗီတို့ကိုအလှပြထားပါတယ်။ဓာတ်လီကအတက်အဆင်းလှုပ်တဲ့နေရာဘေးတစ်ဖက်တစ်ချက်မှာဆိုရင်လေ Soviet ခေတ်ကနာမည်ကျော် Berlin ကကြီးတဲ့ Rudolf Nureyev ဝစ်ဆင်ခဲ့တဲ့ Berlin ဝစ်ဆုံကိုလည်းအလှပြချိတ်ဆွဲထားပါတယ်။အဲ့လိုမျိုးငွေပေးမွယ်လို့မရတဲ့ရှေးဟောင်းအနုပညာလက်ရာတွေကိုအရင်တုန်းကတော့ဟိုတယ်မှာတဲခိုတဲ့သူတွေသာမြင်တွေ့ခံစားနိုင်ကြပေမဲ့အခုတော့ဟိုတယ်ဖွင့်တာအနှစ်60ပြည့်အထက်အမှတ်နဲ့လူတိုင်းကိုဝင်ကြည့်ခွင့်ပြုထားပါတယ်။အနုပညာသမိုင်းပညာရှင်ကိုယ်တိုင်ဟိုတယ်တွေကရှေးဟောင်းလက်ရာတွေအကြောင်းဧည့်သည်တွေကိုလိုက်ရှင်းပြပေးတဲ့အစီအစဉ်လုပ်ထားတာဖြစ်ပါတယ
်။ It is a pleasure to do a tour in this space because it is open to the public so anybody can come in and admire the works of art.
အခုလူတိုင်းအတွက်ဖွင့်ပေးထားတဲ့ဒီနေရာမှာဧည့်သည်တွေကိုလိုက်ပြရတာစိတ်ကြည်နူကြည်နဲ့ဆရာဖြစ်ပါတယ်။ဒီလောက်ခန္ဓာရှားပါတဲ့အနုပညာလက်ရာတွေကိုဘယ်သူမှမစိုးလာကြည့်ပြီးတော့ခန်းစားနိုင်ကြပါပြီ။ကျွန်မနောက်မှာမြင်နေရတာမျိုးဘိုဗေရွှေကြည်တို့ပကြီကားကြီးတွေ၊တီယပိုလိုလက်ရာပကြီကားတွေ၊ကာရာဗာဂျီယိုကိုအားကျအတူယူကြတဲ့ပကြီဆရာတွေရဲ့လက်ရာတွေကနေဗဟုရုပ်ထုတွေသိပ်ပြီးတော့ခန်းထားတဲ့ပရိဘောဂတွေစသဖြင့်လက်ရာမျိုးစုံကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒီဟိုတယ်တစ်ခုလုံးမှာရှေးဟောင်းအနုပညာပစ္စည်းပေါင်းထောင်နဲ့ချီရှိပါတယ်။ဗကြီးတွေ၊ဗပုတွေ၊ရွှေကြည်တို့တွေရင်းသာမကပရိဘောဂတွေအလားစင်စရာပစ္စည်းတွေအထိပုံစံမျိုးစုံအနုပညာလက်ရာတွေကိုတွေ့ရနိုင်ပါတယ်။အပေါ်တက်မှာဆိုရင် Nureyev ဝိတ်ခဲ့တဲ့ Berlin ဝစ်ဆောင်ကိုတွေ့ရမှာပါ။ဒါကြောင့်အနုပညာပစ္စည်းမျိုးစုံစုစည်းနေတဲ့နေရာလို့ပြောလို့ရပါတယ်။တကယ့်ကိုအမခံဖြစ်ရပါတယ်။
18ရာစုနဲ့18ရာစုတွေတုန်းကအီတလီနန်းတော်တွေအထက်တန်းလွှာတွေနေကြတဲ့အိမ်တွေရဲ့နေရံတွေမှာအေယာမလက်ရမြောက်တဲ့ရွှေကြည်တို့ဗကြီကားကြီးတွေကိုနေရံပြည့်ချိတ်ဆွဲထားကြလေရှိပါတယ်။ဗကြီကားတွေလိုဖြစ်နေအောင်လို့ရွှေကြည်တို့တွေကိုပုံဖော်ရက်လုတ်တဲ့နေရာမှာနာမည်ကျော်လှတဲ့အတွက်ဥရောပနန်းတော်တွေရဲ့အမှားတွေကိုအထူးရက်လုတ်ပေးရတဲ့ပြင်သစ်ကဘိုဗေးရွှေကြည်တို့လုပ်ငန်းအပါအဝင်အရိခေအခါကနာမည်ကျော်ရွှေကြည်တို့လုပ်ငန်းတွေကရွှေကြည်တို့တွေကိုဟိုတယ်နေရာတော်တော်များများမှာအလှဆင်ထားပါတယ်။18ရာစုအီတလီပကြီးဆရာကြီးတွေထဲမှာအရေးအပါဆုံးပကြီးဆရာကြီးတစ်ယောက်ဖြစ်တဲ့ဂျမ်ပါတီစတာတီယပိုလိုရဲ့ပကြီးကား၃ချက်ကတော့ဟိုတယ်အတွက်ဂုဏ်ယူစရာအဖြစ်ဆုံးရှေးဟောင်းလက်ရာတွေဖြစ်ကြပါတယ်
Well definitely the three Tiepolos are very significant that the first were
Tiepolo ရဲ့လက်ရာ၃ကားလုံးကကျမတို့သိထူးကြပါတယ်ဒုက္ခငငယ်ဝါရဲပကြီးဆရာကြီးမဖြစ်ခင်ဆွဲခဲ့တဲ့ပုံတွေကနေပုဂ္ဂလိကပိုင်အိမ်တွေမှာလိုက်ဆွဲရတဲ့အထိနာမည်ကြီးတဲ့အချိန်မှာဆွဲခဲ့တဲ့ပုံတွေကကျမသဘောကျဆုံးလက်ရာတွေထဲမှာပါပါတယ်။နောက်ဟိုတယ်အဝင်မှာတွေ့ရတဲ့ပိုလန်ဘရင်ရဲ့အန်ဇွဲဗီတို့ကလည်းကျမရဲ့အကြိုက်ဆုံးတွေမှာပါပါတယ်။Francesco Cairo ဆွဲထားတဲ့ Judith ရဲ့ပုံတူပကြီးကား19ရာစုတုန်းကမီလန်မြို့မှာ Antonio Tantadini ထူးဆစ်ခဲ့တဲ့ The Kiss ရုပ်ထုတွေကလည်းကျမရဲ့အကြိုက်ဆုံးစီးရင်ထဲမှာပါဝင်ပါတယ်။တခြားအများကြီးကြမှာသေးတဲ့အင်မတန်ထူးခြားလက်ရာမြောက်တဲ့ပစ္စည်းတွေအများကြီးရှိရဲ့လို့ပြောရမှာပါ
။ရှေးဟောင်းအနုပညာပြရိုက်တွေမှာပြသနိုင်လောက်အောင်လက်ရာမြောက်လာတဲ့ပကြီးဘဘူးရွှေကြည်တို့နဲ့ပြင်သစ်လက်ရာပရိဘောဂပစ္စည်းတွေကိုဟိုတယ်မှာတဲခိုဖို့တတ်နိုင်သူတွေလည်းမဟုတ်ပဲလူတိုင်းမြင်တွေ့ခံစားနိုင်တဲ့လို့ဟိုတယ်မန်နေဂျာကပြောပြပါဗျာ
Well, I think that we are very privileged to have an owning company so much passionate and dedicated to art. So
အနုပညာကိုတိတ်မျက်နှာတံမိုးထားတဲ့ကုမ္ပဏီမှာလုပ်ရတာတိတ်ကိုထူကြတဲ့အခွင့်အရေးလို့ထင်ပါတယ်။ဒီလောက်တံမိုးရှိတဲ့အနုပညာလက်ရာတွေကိုဟိုတယ်ဝန်ထမ်းတွေဟိုတယ်လာတဲတဲ့ဧည့်သည်တွေပဲမြင်တွေ့ခန်းစားခွင့်ရမယ်ဆိုတာမျိုးမဖြစ်သင့်ပါဘူး။အဲဒါကြောင့်ဒီလက်ရာတွေဘယ်သူမှမလာကြည့်နိုင်အောင်တကားဖွင့်ပေးထားတာဖြစ်ပါတယ်။ကျွန်တော်တို့ဟိုတယ်ကိုအချိန်ပေးလာလဲပြီးဟိုတယ်မှာရှိတဲ့လူပညာတွေကိုလာရောက်ခန်းစားစေချင်ပါတယ်
။ဟိုတယ်မှာလာရောက်တဲခိုကြသူတချို့တောင်ဒီကိုရောက်လာမှဟိုတယ်တွေကရှားပါရှေးဟောင်းလက်ရာတွေကြောင့်တအံ့တော့ဖြစ်ကြရတယ်လို့လည်းသူကပြောပါတယ
်။ I think that there is always a little pinch of astonishment
ဟိုတယ်မှာဒီလောက်အမှုပညာလက်ရာတွေအများကြီးရှိနေတယ်လို့ဘယ်သူကမှထင်မထားတဲ့အတွက်လာကြည့်သူတိုင်းနည်းနည်းအများမယုံနိုင်အောင်အံ့အားတင်သွားကြတယ်လို့ထင်ပါတယ်။ဟိုတယ်အဆောက်အဦရဲ့ပြည်သူ့ကပုံစံနဲ့အထက်ကအမှုပညာပစ္စည်းတွေကခက်တော်တော်လေးကွာနေတယ်လို့ပြောနိုင်ပါတယ်။ဟိုတယ်ကိုလွန်ခဲ့တဲ့နှစ်60မှာစောက်လုပ်ဖွင့်ခဲ့တာဆိုတော့စောက်ဦးပုံစံက contemporary ခေတ်ပြိုင်လက်ရာဖြစ်ပါတယ်။ဟိုတယ်ထဲမှာရှိနေတဲ့အမှုပညာပစ္စည်းတွေကအများအပြား18ရာစု18ရာစုလက်ရာတွေဖြစ်ကြပါတယ်။ဒါကြောင့်ဒီကိုလာရောက်ကြသူတိုင်းတော်တော်ကိုအံ့ဩသွားကြတာပါ
။ World of Astoria Hotel တွေထဲက Rome Cavalieri Hotel မှာရှေးဟောင်းအမှုပညာပစ္စည်းတွေကိုဘယ်သူမှဆိုလာရောက်ကြီးခွင့်ပြုထားတယ်ဆိုပေမဲ့အေကန်ပါတဲ့ဟိုတယ်ခန်းတွေထဲကလက်ရာတွေကတော့အဲ့ဒီဟိုတယ် suite အခန်းတွေထဲမှာဧည့်သည်မရှိတော့မှဝင်ကြည့်နိုင်ကြမှာဖြစ်ပါတယ်။ဒီဟိုတယ်မှာဟိုတယ် suite အခန်းပေါင်း25ခန်းရှိပြီးတော့ Napoleon suite မှာဆိုရင်ဒုတိယမြောက် Napoleon ဘုရင်ရဲ့ဇပွဲနဲ့ထိုင်ခုံရှိပါတယ်။အခုလိုမျိုးရှားပါရှေးဟောင်းလက်ရာတွေကိုရေရှည်ထိမ့်သိမ့်နိုင်ဖို့ကျွမ်းကျင်သူတွေကအမြဲစောင့်ကြည့်စစ်ဆေးနေပြီးလိုအပ်သလိုတန်ရှင်းမောမှန်ပြင်ဆင်မှုတွေကိုလုပ်ပေးပါတယ်။ Tower အဆုံးမရှိတဲ့မြို့တော် Eternal City လို့တင်စားခေါ်ကြတဲ့အီတလီနိုင်ငံရောမမြို့တော်က World of Astoria ပိုင်းခန်းနာလာတဲ့ Rome Cavalieri Hotel ကြီးထဲမှာတဲခိုစရာမလိုပဲအမှုပညာလက်ရာတွေကိုဝင်ကြီးခွင့်ပြုထားတာဖြစ်ပါတယ်။ရှားပါအမှုပညာလက်ရာပစ္စည်းတွေကိုအချိန်ပေးပြီးတစိမ့်စိမ့်ကြည့်ကျင်နေဆိုရင်တော့ချေ9ဝင်စိမ့်ကန်ဟိုတယ်ကြီးမှာတဲခိုကန်ကအနည်းဆုံးတစ်ညကိုယူရို900လောက်ကနေတစ်ညကိုယူရို14000နီးပါးအထိအစားအစာရှိပါတယ်ရှင်။ကျွန်မဆင်မြန်ပါပါ
ကဘာတလွားခီးသွားအစီအစဉ်ကိုမဆုမြတ်မုံကတင်ဆက်ပေးခဲ့တာပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချင်းကိုမခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။မင်္ဂလာပါ။အခုကျမတို့သတင်းပညာရှင်စီမှာပဲအဲနောက်ဆုံးရလာတဲ့ထူးခြားတဲ့သတင်းလေးနဲ့တင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံမှာဖန်ဆီခံထားရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလက်နဲ့အပေါင်းပါ၃ဦးအပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြလိုက်တဲ့အကြောင်းကိုထိုင်းတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါရစေ။မူရစီဝါရောင်းဝယ်မှုငွေကြေးခွာခြားမှုစတဲ့အမှုတွေနဲ့ဆက်နွယ်ပြီးတော့ဒေါက်တာထွန်းမင်းလက်နဲ့အပေါင်းပါတွေပေါ်ဆွဲဆိုထားတဲ့အမှုပေါင်း32မှုမှာရဲဘက်ကတင်ပြတဲ့တက်တည်အထောက်အထားမခိုင်လုံတဲ့အတွက်အခုလိုအမှုအလုံးကိုရုပ်သိမ်းလိုက်တာလို့တရားသူကြီးကပြောပါရစေ။အသက်54နှစ်အရွယ်ဒေါက်တာထွန်းမင်းလက်ကိုပြီးခဲ့တဲ့စက်တင်ဘာလကတခြားထိုင်းနိုင်ငံသား၃ဦးနဲ့အတူထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါ။ဖန်စီခံခဲ့ရတဲ့အချိန်မှာသူ့အပါဝင်ပတ်သက်တဲ့ဆိုတဲ့မူရစ်စီခိုင်းရဲ့ပိုင်ဆိုင်မှုထိုင်းဘဏ်ငွေတန်း1800ဘူလောက်ကိုထိုင်းရဲတပ်ဖွဲ့ကသိမ်းဆည်းလိုက်တဲ့အကြောင်းဘန်ကောက်ဖို့စ်သတင်းစာမှာရေးသားခဲ့ပါတယ်။ဒေါက်တာထွန်းမင်းလက်ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မွေးမင်းအွန်လိုင်းနဲ့ရင်းနှီးပြီးတော့မြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေတယ်သူလို့သတင်းထွက်နေတဲ့အကြောင်းထိုင်းသတင်းစာတွေမှာပြီးခဲ့တဲ့နှစ်ကရေးသားခဲ့ပါတယ်။သူနေတဲ့အိမ်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့တမိနဲ့သားပိုင်ဆိုင်တဲ့ပစ္စည်းအထောက်အထားတွေထိုင်းတာဝန်ရှိသူတွေကရှာတွေ့ခဲ့တဲ့အကြောင်းလဲဖော်ပြထားပါတယ်ရှင်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပို့ဆိုးလာတဲ့မြန်မာနိုင်ငံအခြေအနေကိုကမ္ဘာကြီးကအပြည့်အဝအာရုံစိုက်မှုမရတာကြောင့်ဆိုးတဲ့ဆိုးလာနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကဒီကနေ့ပဲပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့လုပ်ငန်းလုပ်ကိုင်နေကြတဲ့ဩစတြေးလျတည်ရန်စာတတူဖော်ရေးလုပ်ငန်းတွေဟာမြန်မာစစ်ကောင်စီကိုဗန်နာရေးအရထောက်ပံ့ရာရောက်နေတယ်လို့ Justice for မြန်မာအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ
်။သတင်းချင်းချုပ်ကိုမခင်လေးပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစီတူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Helen Cordian တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကို CC PP ချင်းည10နိုင်ကနေ17နိုင်မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE ကနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအတွက်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်။ကျမအလေးပါ။